ယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားဟောပြီးတော့ရည်စဲချအမြတမ်းပေးဝေမယ်။ယနေ့သာသနာတော်နှစ်2559ခုနှစ်ကောဇာတက္ကရာ1385ခုနှစ်တဘူရွယ်လာဇန်15ရက်တဘူရွယ်လာပြည့်ပတိမောဩဝါဒအခါတော်နေ့ပေါ့ခရစ်နှစ်2014ခုနှစ်ဖေဖော်ဝါရီလ14ရက်တောက်ကြနေ့မှာစကိုင်းတောင်ရုံမြတ်ဆရာကျောင်းတိုင်လာရောက်ပြီးကုသိုလ်ပြုကြတာကမန္တလေးမြို့89လမ်း2425လမ်းကြားမှာနေထိုင်ကြတဲ့ဖခင်ကြီးဦးမောင်ကြီးနဲ့သာသမီများငွေထီးသုံးလက်လက်ဝတ်ယတနာမိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကတဂါမြမောင်ရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့မြတ်စွာဘုရားကြောင်းတိုက်တန်ဃာတော်330ကျော်တို့အားအာယုံစွာမြတ်စကတ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုတန်ဃာတော်330ကျော်တို့အားနေ့လေကမွန်မြတ်သောဆွမ်းခဲဝေဖို့စဉ်မြတ်စကတ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုထို့မှတပါစကိုင်းမြို့နယ်စီပင်နဲ့နမိတ်တွင်အောင်မြင်တဲ့မန္တလေးတကြတီဟာတာမဏိကျော်ရန်ကုန်မင်္ဂလာဖြူဟာတာမဏိကျော်စာမွေးပွဲများမှာအောင်မြင်ခဲ့တဲ့တန်ဃာတော်ရှင်မြတ်များအားကျန်းစာအုပ်လှူဒန်းပွဲအတွက်နဝကံမ3သိန်းကျပ်လှူဒန်းခြင်းမြတ်စွာဘုရားနာယကဆရာတော်၅ပါးတို့အားတစ်ပါးတစ်ပါးလျှင်3000ကျပ်တန်ဝတ္ထုပစ္စည်းများကိုလှူဒန်းခြင်းအဖြစ်တသိန်း5000ကျပ်တန်ဝတ္ထုများလှူဒန်းခြင်းအနုနာယကစာချဘုန်းကြီး၅ပါးတို့အားတစ်ပါးတစ်ပါးလျင်2000ကျပ်တန်စီလှူဒန်းခြင်းအပြင်တသိန်းကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းကနဝဇကစာချ15ပါးတို့အားတစ်ပါးတစ်ပါးလျင်1000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းအပြင်တသိန်း5000ကျပ်တန်ဝတ္ထုများလှူဒန်းပူဇော်ကြခြင်းကနဝဇကအကူစာချနဲ့ဝေယဝိသအထူးတန်ခါ81ပါးတို့အားတစ်ပါးတစ်ပါးလျှင်9000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းအပြင်လေသိန်း9000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းမွေတော်ဤဖွာပုညဝရီအတွက်3000ကျပ်တန်ဓမ္မပူဇာအပြင်တသိန်းကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းတဂါယုအမြင့်တန်တဂမာဤတော်ခင်မမရှမ်းပမာပွဲယုံမိသားစုကလည်းပဲမြတ်စွာဘုရားနာယကဆရာတော်အားတင်ငန်းတပတ်စသည်တို့ကိုလှူဒန်းခြင်းဥဟံမြင့်တော်ခင်နှင့်သက်မိသားစုအားတသောကျက်တံဝတ္ထုပစ္စည်းများလှူဒန်းခြင်းဆိုပြီးတော့ဒါနာကောင်းမှုများကိုပြုလုပ်ကြတယ်ငါးပါးတီလကိုချင်းတီလကိုလည်းထက်မှန်ပြီးတော့ခံယူဆောက်တည်ကျင့်သုံးကြတယ်ပရိတရားတော်မြတ်ကိုလည်းပဲယိုယိုတေးတေးလေးလေးစားစားနာယူကြတယ်ဒီတော့ဝိနည်းမင်္ဂလာကိုကြောင်းပြုပြီးဒါနသီလပါဝနာကောင်းမှုမျိုးစုံစွန့်အားရှိသည်များစီပူအားထုတ်တယ်ပေါ့အဲ့တော့ငွေထီးသုံးလက်နဲ့ဓမ္မမိတ်ဆွေမိသားစုတွေကိုဘုန်းကြီးနေနဲ့ဝိနည်းပါဠိတော်နဲ့မဇ္ဈိမနိကေပါဠိတော်တွေမှာလာရှိတဲ့တရားတစ်ခုကိုအခြေခံပြီးတော့ချစ်ကြည်စွာရှင်တွဲနေထိုင်ရေးဆိုတဲ့ကောင်းစီနဲ့တရားတစ်ပုဒ်ဟောပေးမယ်ချစ်ကြည်စွာရှင်တွဲနေထိုင်ရေးဆိုတာမိသားစုတစုကနေပြီးတော့အဖွဲ့အစည်းတစ်ခုတန်ဃာတော်ရှင်မြတ်တည်းရဲ့ကျောင်းတိုက်တစ်ခုရိပ်သားတစ်ခုနောက်ဆုံးဘုန်းကြီးတို့နိုင်ငံတနိုင်ငံနိုင်ငံတွေစုဝေးထားတဲ့ကဘာကြီးတီဒီဟာတွေဟာချစ်ကြည်စွာရှင်တွဲနေထိုင်ရေးသိပ်ပြီးတော့လိုအပ်တယ်ခုလည်းပဲတန်ဃာတော်ရှင်မြတ်တေဟာကောင်းဆောင်ပြီးတော့ဘာသာပေါင်းစုံချစ်ကြည်ရေးဆိုပြီးတော့တည်င်းစာရီထဲမှာတွေ့နေရတယ်ဂျာနေထဲမှာတွေ့နေရတယ်ဒါဘာဖြစ်လို့လဲဆိုတော့ညီညွတ်စွာနဲ့အတူရှင်တွဲနေထိုင်ဖို့အန္တရာယ်ကင်းဖို့ငြိမ်းချမ်းဖို့ဒီရည်ရွယ်ချက်တွေနဲ့လုပ်နေကြတာခုလည်းပဲဘုန်းကြီးဟာဒါတွေကိုထောက်ကူပြုတဲ့အနေနဲ့ဖျားရှင်နဲ့တကွာရဟန္တာရှင်မြတ်ကြီးတွေကျင့်သုံးခဲ့တဲ့ချစ်ကြည်စွာရှင်တွဲနေထိုင်ရေးဆိုတဲ့တရားကိုဟောပေးမယ်ဒီတရားကဘာသာပေါင်းစုံရှင်တွဲလက်တွဲပြီးတော့နေထိုင်ရေးအထောက်ပံ့ပြီးတဲ့နေရာမှာလဲအုတ်တစ်ချက်သေးတဲ့ဘွဲ့အနေနဲ့ဖြစ်နိုင်ပါလိမ့်မယ်နော တော့ယင်းမြန်မာနိုင်ငံထဲမှာယနေ့နိုင်ငံတော်ဆိုရကခေါင်းဆောင်ပြီးတော့ကချင်ကရင်စတဲ့တိုင်းရင်းသားတွေနဲ့စီလုံးညီညွတ်ဖို့အတူရှင်တွဲနေထိုင်နိုင်ဖို့ကြိုးပမ်းတဲ့နေရာမှာလဲဒီတရားတော်ဟာအုတ်တစ်ချက်တဲတပွင့်အနေနဲ့ကူညီနိုင်လိမ့်မယ်ပေါ့နောက်ဆုံးမိမိတို့ရဲ့မိသားစုမှာလည်းပဲဇနီးမောင်နှံချင်းချင်းမောင်နှမချင်းချင်းမိဘနဲ့သားသမီးချင်းချင်းဆရာနဲ့တပည့်ချင်းချင်းချစ်ကြည်စွာနဲ့အတူရှင်တွဲနေထိုင်နိုင်မှုအထောက်ပံ့နေအများကြီးဖြစ်မယ်။ဒီတရားကိုဘုန်းကြီးစောစောတုန်းကတော့လောကုတ္တရာရှုတောင်းကနေဟောဘူးတယ်။ဒီနေ့တော့လောကီရှုတောင်းကဥစားပေးပြီးတော့လောကီလောကုတ္တရာရောပြီးတော့ဟောပေးမယ်ပေါ့။ဒါကြောင့်တရားနာမယ်လို့တော့ချစ်ကြည်စွာရှင်တွဲနေထိုင်ရေးဆိုတဲ့ဒီကောင်းစီနဲ့ဟောပေးမယ်။အဲ့တော့ဘုန်းကြီးတို့ဖះရှင်ကိုတော်မြတ်ရဲ့ဒီချစ်ကြည်စွာရှင်တွဲနေထိုင်ရေးကျင့်စဉ်သုံးခုကို나ယူရတဲ့အခါယနေ့အနောက်နိုင်ငံတွေအမေရိကနိုင်ငံတွေကျင့်သုံးနေတဲ့လူခွင့်ရေးဒီမိုကရေစီအပြေအဝရရှိရေးဒီကျင့်စဉ်တွေဟာဘုရားရှင်တွေတကွာယန္နာရှင်မြတ်တွေလွန်ခဲ့တဲ့နှစ်ပေါင်း2600နီးပါးကနှစ်ပေါင်း2500ကျော်ကလက်တွေ့ကျင့်သုံးခဲ့ပါလားလို့ဒါကြေနက်စွာအာရစွာအံ့ဩဖွယ်ရာတွေ့ရပါလိမ့်မယ်ဒါလေးတွေကိုဘုန်းကြီးကလောကီနီရှုတောင်းကနေပြီးတော့ဟောပေးနေမြတ်စွာဘုရားရဲ့တရားတော်ဟာလောကုတ္တရာတသက်ကြီးပွားရေးမဟုတ်ပါဘူးလောကီရေးတွေမှာလည်းပဲကျင့်သုံးလို့ရှိရင်အထွတ်ထိပ်အထိရောက်သွားနိုင်တယ်ငြိမ်ချမ်းစွာတူရှင်တွဲနေထိုင်မှုကစပြီးတော့မဖို့နိဗ္ဗာန်တည်းရောက်သွားနိုင်တယ်ဒါလေးတွေကိုသိစေခြင်းလို့ဘုန်းကြီးကဒီတရားကိုဟောပေးမယ်ပို့ရှုတောင်းတစ်မျိုးပေါ့အဲ့တော့ဘုရားရှင်ကိုတော်မြတ်နဲ့ရဟန္တာရှင်မြတ်ကြီးတွေဘယ်လိုကျင့်သုံးခဲ့တယ်လဲဆိုတော့ဒါလေးကိုဘုန်းကြီးကပြန်ပြီးတော့ပြောပြပေးမယ်။အဲ့တော့ဘုရားရှင်ကိုတော်မြတ်ဆေဝါမြောက်မှာဘယ်မှာဝါဆိုတော်မူတယ်လဲဝါကတ်တော်မူတယ်လဲတတ်တော်45နှစ်ဆေဝါမြောက်မှာပါဠိလျက်ကတောရဲ့အနီးရခိတတောအုပ်ကြီးဆိုတဲ့တောကြီးမြင်မဲထဲမှာဘုရားရှင်ကိုတော်မြတ်အဲ့ဒီတော်ကြီးထဲမှာတပါးတဲ့ဝါဆိုတော်မူခဲ့တယ်။တပည့်တန်ခါလည်းပဲမရှိ၊လှုပ်ကြွေးမဲ့ယဟန်သာမဏေလည်းမရှိ၊တက္ကရကမလည်းမရှိ။တော်ကြီးထဲမှာဘုရားရှင်ကတတ်တော်45နှစ်ဝါတော်ဆယ်ဝါရမှာအဲ့ဒီပါဠိလျက်ကကျွာအနီးကရခိတတောအုပ်ကြီးဆိုတဲ့အဲ့ဒီတောအုပ်ကြီးထဲမှာတရင်သုံးခဲ့တာမှန်းကြည့်လိုက်ပေါ့။အဲ့တော့ဘသူကပြုစုလှုပ်ကြွေးနေလဲဆိုတော့လူတွေရဲ့အသိဉာဏ်နဲ့နှီးစက်တဲ့ပါဠိလျက်ကဆိုတဲ့ဆင်ကြီးတကောင်ကမြတ်စွာဘုရားအတွက်တင်မြစ်တေတိတေဥရှာဖွေပြီးတော့ဆက်ကပ်ပြီးတော့နေခဲ့တယ်။ဘုရားရှင်ကလည်းပဲအဲ့ဒီဆင်ကြီးရဲ့လှုပ်ကြွေးမှုကိုခံယူတော်မူပြီးတော့တပါးတဲ့တရင်သုံးခဲ့တာ။အဲ့ဒါဘုရားရှင်တတ်တော်45နှစ်ဝါတော်ဆေဝါမြောက်ဝါဆိုခဲ့တာ။ဝါတွင်3လပလုံးဘသူနဲ့မှမထိတွေ့ပဲလေဘုရားရှင်တရင်သုံးခဲ့တာ။ဘာဖြစ်လို့လဲဆိုတော့အချင်းချုပ်လေးပြောရရင်ကောတန်တီပြည်မှာတန်ခါအဓိကရုံကြီးတန်ခါအရေးခင်ကြီးဖြစ်တာဓမ္မဂတိကဦးဆောင်တဲ့တန်ခါရိယတစ်ဖက်ဝိနည်းဆောင်ယဟန်တော်ဦးဆောင်တဲ့တန်ခါရိယတစ်ဖက်တစ်ဖက်နဲ့တစ်ဖက်အသေးမွားကိစ္စလေးကစပြီးတော့အဓိကရုံကြီးအကြီးကျယ်ဖြစ်တယ်အရေးခင်ကြီးအကြီးကျယ်ဖြစ်တယ်ဒီတော့မြတ်စွာဘုရားဤမျိုးစုံနဲ့ငြိမ်းချမ်းရေးတရားဟောတော်မူရဒါပေမဲ့တန်ခါရိယမလိုက်နိုင်မြတ်စွာဘုရားရဲ့စကားကိုလည်းနားမထောင်ဒီလိုမြတ်စွာဘုရားဓမ္မတန်ဝေကဖြစ်တော်မူပြီးတော့ဒီလိုမညင်ညွတ်တဲ့တန်ခါကြားထဲမှာတရင်သုံးရတာညီငွေတော်မူတယ်တဲ့ဒီတော့တန်ခါရီကငါဘုရားရဲ့စကားကိုမနာယူကြဘူးငါဘုရားတပါးတဲ့တရင်သုံးရရင်ကောင်းပါပဲဆိုပြီးတော့မြတ်စွာဘုရားကောတန်ပြည်မြို့ထဲဆုံးခံပြန်ပါမြတ်စွာဘုရားဟာကိုယ်တော်မြတ်အသုံးဆောင်ဖြစ်တဲ့ဂရင်ညောင်ဆောင်စတဲ့ပစ္စည်းအသုံးဆောင်လေးတွေကိုကိုတော်တိုင်းပဲမြတ်စွာဘုရားဟာသိသိတော်မူတယ်။ပြီးတော့ကိုတော်မြတ်ဝိနေကြသုံးဆောင်ပြုနေသုံးဆောင်နေကြတပိတ်သင်္ကန်းကိုတော်တိုင်းပဲယူပြီးတော့မြတ်စွာဘုရားဟာကောတန်တီကြီးကဘုသူ့မှာအတိမပေးပဲနဲ့ဘုသူ့မှာမပန်ပြောပဲနဲ့အဲ့ဒီတော်ကြီးကိုကြွားတယ်တဲ့။အဲ့တော့ကြည်နော်ဘုရားရှင်ကိုတော်မြတ်လည်းပဲဟုတ်ပြီလောကကြီးထဲမှာတရင်သုံးတော့လောကရန်ဆိုတာမြတ်စွာဘုရားလည်းမညာတာဘူးတိုက်ခတ်တာပဲလောကရန်လေးတွေကဒါပေမဲ့ဘုရားရှင်ကိုယ်တော်မြတ်ကလောကရန်တိုက်ခတ်လိုက်တဲ့အခါကောင်းတဲ့လောကရန်တွေ့လည်းပဲသူတော်ကောင်းတွေဟာယောက်ျားမဖြစ်ဘူးပေါ့ ဒီလိုဆိုတဲ့လောကရန်လေးနဲ့တိုက်ခတ်တော်လဲပဲဘုရားရှင်ဟာစိတ်တကြဆင်းမှုရှိတော်မူကိလေသာတွေပယ်ပြီးတဲ့အတွက်ငြိမ်းချမ်းတော်မူတယ်။အဲ့တော့ပင်လေသမုဒ္ဒရာတွေရောက်နေတဲ့ပုဂ္ဂိုလ်တွေဟာလေတံမိုးတံလှိုင်းတံတွေဟာတွေ့ရစမြဲပဲ။ဒီလိုပဲလောကရကြီးထဲမှာနေပြီဆိုရင်ဒီလောကတံဆိုတာတွေ့ရတာပဲ။ခုလေဘုရားရှင်ကိုတော်မြတ်ကိုတော်မြတ်ရဲ့စကားကိုတန်ဃာတွေကနားမထောင်ကြဒီတော့ဘုရားရှင်ဓမ္မတံဝေကဖြစ်ညီငွေတော်မူပြီးတော့ကိုရောမြတ်ရဲ့အသုံးဆောင်ကိုရောတိုင်းပဲသိမ့်ပြီးတော့ဘုသူ့မှာတည်မပေးပဲနဲ့ကိုရောမြတ်ရဲ့သင်္ကန်းတပိတ်ကိုရောမြတ်ကိုယ်တိုင်ယူပြီးတော့တောကျဲကိုကြွားတော်မူတယ်တဲ့မျက်စိတွေမှန်းကြည့်လိုက်ဘုရားရှင်တတ်တော်45နှစ်လောက်ဆေဝါမြောက်မှာဝါကခဏီမှာဒါဖြစ်ခဲ့တာဒီတော့ခုနကရခိတတောအုပ်ကြီးတွေကိုဘုရားရှင်ကြွားတော်မူတော့လမ်းခုလက်မှာကြွားတော်မူတဲ့နေရာတွေထဲမှာဘယ်နေရာပါလဲဆိုတော့အရှိဝါတော်ဆိုတဲ့တော်ကြီးတစ်ခုပါတယ်မြတ်စွာဘုရားအဲ့ဒီမှာတရင်သုံးပြီးတော့သားတော်ကြီးဖြစ်တဲ့အရှင်နုရုဒ္ဓာအရှင်နန္ဒီယအရှင်ကိမိလသားတော်ယဟန်သုံးပါးကိုချီးမြှောက်ဖို့မြတ်စွာဘုရားအဲ့ဒီတောအုပ်ကြီးတွေကိုခဏဝင်ခဲ့သေးတယ်ဝင်တော်မူခဲ့ဒီရခိတတောအုပ်ကြီးတွေမရောက်ခင်မှာဝါမကက်ခင်မှာလမ်းခုလက်မှာတရင်သုံးနေတဲ့အရှင်နန္ဒီယအရှင်နုရုဒ္ဓာရှင်ကိမိလာတို့သုံးပါးထံမြတ်စွာဘုရားဝင်ပြီးတော့ချီးမြှောက်တော်မူလေ။ဘာဖြစ်လို့လဲ။ညီညီညွတ်ညွတ်တရင်သုံးနေကြတာကိုမြတ်စွာဘုရားချီးမြှောက်တော်မူလို့ဝင်ခဲ့တာ။အဲ့တော့ဝင်ပြီးတဲ့အခါမှာဘုရားတို့ဘုရားရှင်ဒီဝါတော်ကြီးတဲ့ကြွလာတော့တောဆောင်တယောက်ကမြတ်စွာဘုရားကိုတားသေးတယ်။ဒါပေမဲ့အဲ့ဒီတားတဲ့တန်ကိုရှင်နုရုဒ္ဓာကကြားတော့တောဆောင်ကိုမတားဘူး။ဒါသူတို့ရဲ့ဆရာဘုရားဖြစ်တဲ့အကြောင်းပြောပြီးတော့အရှင်နန္ဒီယနဲ့အရှင်ကိမိလာတို့ကိုခေါ်လိုက်တယ်ခေါ်ပြီးတော့အရှင်မြတ်သုံးပါးကမြတ်စွာဘုရားကိုခရီးကြိုးဆိုတယ်တာလီကသင်္ကန်းစာပဲအဲ့တော့မြတ်စွာဘုရားကြွလာတာမြင်တော့ခရီးကြိုးဆိုကြတယ်ရဟန္တာရှင်မြတ်ကြီးသုံးပါးတပါးကမြတ်စွာဘုရားယူဆောင်တော်မူလာတဲ့တပိတ်သင်္ကန်းလေးတွေလှမ်းယူတယ်တပါးကမြတ်စွာဘုရားအတွက်နေရာခင်းပေးတယ်တပါးကမြတ်စွာဘုရားခြေစေတော်မူဖို့ခြေစည်ရေးခြေစည်အပြင်ခြေပူအိုကျန်လေးတွေချပေးကြည့်နော်မျက်စိတွေမှန်းကြည့်လိုက်မြတ်စွာဘုရားတော်ကြီးတွေကတပါးတဲ့ကိုတော်ရမြတ်ရဲ့တပိတ်ကိုတော်မြတ်ရဲ့သင်္ကန်းကိုတော်တိုင်းပဲယူခဲ့တာရဟန္တာရှင်မြတ်ကြီးသုံးပါးမြတ်စွာဘုရားကြွလာတော်မူတာနဲ့ရိုးရိုးတေတေခီဦးကျူဆိုပြီးတော့တပိတ်သင်္ကန်းလှမ်းယူတာတို့နေရာခင်းပေးတာတို့မြတ်စွာဘုရားခြေစည်တော်မူဖို့ရေစတိဖို့ပြင်ဆင်ပေးတာတို့အလုံးလုံးပြီးတော့မြတ်စွာဘုရားထိုင်တော်မူပြီးတော့ခြေစေးတော်မူခဲ့တယ်။အဲ့တော့ယဟန္တာရှင်မြတ်ကြီးသုံးပါးလည်းပဲမြတ်စွာဘုရားကိုထီချင်းကြီး၅ပါးနဲ့ရှ िख ိုးပြီးတော့နိနန်းလေးမှာမြတ်စွာဘုရားမိန်ကြားတော်မူတဲ့စကားကိုငန်းလင်းတယ်တဲ့။အဲ့တော့ဒီမြင်ကွင်းလေးဟာဘုန်းကြီးတို့သိပြီးတော့ကြည်နူးเสียကောင်းတာ။လွန်ခဲ့တဲ့နှစ်ပေါင်း2600နီးပါး2500ကျော်ကဘုန်းကြီးတို့သာသနာရေးယဉ်ကျေးမှုဘလောက်တိတိုးတက်ခဲ့တယ်ရဟန္တာရှင်မြတ်ကြီးတွေဖြစ်ပါလျက်နဲ့အိန္ဒြေတောင်မဆောင်နိုင်ဘူးဆရာသမားကြွလာတယ်ဆိုတာနဲ့တပိတ်လန်းယူတာသင်္ကန်းလန်းယူတာနေရာခင်းပေးတာခြေစေးဖို့ပြင်ဆင်တော်မူတာဒါတွေကိုအဓိကအားဖြင့်တကယ့်ကိုတက်တက်ကြွကြွဆောင်ရွက်ခဲ့တယ်ယနေ့ဘုန်းကြီးတို့ရဲ့သာသနာမှာဒီမြင်ကွင်းတွေပျောက်ွယ်နေပြီတော်တော်ကြီးအားနည်းနေပြီဆရာသမားကိုလေးစားဖို့ဆရာသမားကိုယူသေးဖို့လူတွေလောကမှာလည်းပဲဒီမြင်ကွင်းတွေတော်တော်ကြီးကိုပျောက်ကွယ်နေခဲ့ပါပြီ။ဆရာသမားကိုလေးစားဖို့နေနေတာတချို့လူတွေထဲမှာဆိုလို့ချင်းကျောင်းဆရာဆရာမတွေရဲ့ဆုံးမတာကိုသူတို့ရဲ့သားသမီးကိုရှားရပါမလားဆိုပြီးတော့မိဘဆွေမျိုးတွေကကျောင်းဆရာဆရာမတွေကိုပြန်ပြီးတော့တရားစွဲတဲ့သတင်းတွေဘုန်းကြီးတို့သတင်းစာတွေထဲမှာတွေ့နေရပြီ။ဒီတော့မြတ်စွာဘုရားသာသနာစီပင်ပါတယ်လို့ပြောနေတဲ့မြန်မာနိုင်ငံဘလောက်ထိဘုရားရှင်ရဲ့အဆုံးအမသာသနာကြီးကွယ်ပျောက်ခဲ့ပြီလဲဒါလေးကစဉ်းစားစရာကောင်းတဲ့အချက်ကလေးပေါ့အဲ့တော့ဘုန်းကြီးကဒီမြင်ကွင်းလေးမြင်တော့စိတ်ထဲမှာကြည်ညိုလိုက်တာဘုန်းကြီးကျောင်းအတန်ဃာတွေကိုလည်းသတိပေးရတယ်အာဂန္တုတွေကြွားတဲ့အခါလက်ဝှချီပြီးတော့မေးပါဆရာတော်တွေဆိုရင်ရိုးရိုးတေးတေးနဲ့ဘသူနဲ့တွေ့ချင်လို့ပါလဲတက္ကရာကမတွေလာတဲ့အခါမှာလည်းပဲသူတို့စိတ်အားငယ်မှာဆိုတဲ့သဘောနဲ့ငါဘာကူညီနိုင်မလဲဆိုတဲ့စိတ်နဲ့မေးပါခင်ချင်းလို့ခင်လို့ရှိရင်ကိုယ်ပေါ်မှာလှူဒန်းအောင်လို့ဒီစိတ်နဲ့တော့မမေးနဲ့ပေါ့ဒါလေးတွေဘုန်းကြီးအမြဲတမ်းသတိပေးရတယ် နောက်ပြီးတော့ဆရာသမားလာရမင်းမတထပေးဖို့အယုသေးပေးဖို့ဒါလေးတွေကိုဘုန်းကြီးကတတိပေးရတယ်ခုနကမြတ်စွာဘုရားကြွလာတော့ရဟန္တာရှင်မြတ်ကြီးတွေလှုပ်လေလှုပ်ထားရှိတယ်မြင်ကွင်းလေးရသိပ်ပြီးတော့ကြက်တည်ရှိတာဒါနဲ့တဆက်တဲ့ဘုန်းကြီးကဘာသွားတတိရလဲဆိုတော့ဘုန်းကြီးတို့လွန်ခဲ့တဲ့နှစ်ပေါင်း150နီးပါးတုန်းကမန္တလေးမြို့တီပီးခါစားအချိန်တုန်းကဘုရားကြီးဆရာတော်ကြီးနဲ့ပထမရွှေကျင်သာသနာပိုင်ဆရာတော်ကြီးရဲ့အကြောင်းကိုပြေးပြီးတော့သတိရတယ်။မန္တလေးဟာကျင်ကျေးမှုနယ်မြေပေါ့။အဲ့ဒီအချိန်တုန်းကမန္တလေးတီခါစားအချိန်လေးကိုလည်းပြန်ပြီးတော့သတိရမိတယ်။ဘယ်လိုလဲဆိုတော့ဘုန်းကြီးတို့ဒက္ခိဏာရာမဘုရားကြီးဆရာတော်ဆိုတာမင်းတို့မင်းကြီးလက်ထက်ကအင်မတန်မှကြော်ကြားတော်မူခဲ့တဲ့ပိဋကသုံးပုံဆောင်တော်မူခဲ့တဲ့ဆရာတော်ကြီးပိဋကသုံးပုံဆောင်တဲ့ဘွဲ့တော်ကအရှင်သာကရမဟာထေရတဲ့အဲ့တော့ဘလောက်ထိကြော်ကြားတော်မူတယ်သာသနာ့ကိုဘလောက်ထိယေရှုပြုတယ်လဲဆိုတော့ဘုန်းကြီးတို့မင်းတို့မင်းကြီးမန္တလေးမြို့မပြောင်းခင်မန္တလေးမြို့မတည်ခင်မြန်မာတက္ကသိုလ် 1218 ခုနှစ်မှာပိဋကတော်တွေကိုတီးဖြတ်တဲ့အနေနဲ့ရွှေရည်မင်းရည်ဒါမျိုးတွေကိုဘုန်းကြီးတို့ပိဋကတ်တွေကိုတုတ်တင်တဲ့အနေနဲ့တင်ခဲ့တယ်ပေါ့အဲ့တော့တင်တဲ့နေရာမှာလည်းပဲခေါင်းဆောင်တော်မူခဲ့တယ်နောက်တစ်ခါမန္တလေးလူမျိုးတည်ပြီးတဲ့နောက်တစ်နှစ်မြန်မာတက္ကသိုလ် 1222 ခုနှစ်မှာခုကုသိုလ်တော်ဘုရားထဲမှာတည်ထားကိုးကွယ်တဲ့ကျောက်စာတွေအဲ့ဒီကျောက်စာတွေကိုရေးထိုးတော့လည်းပဲဒီဘုရားကြီးဆရာတော်ကြီးကခေါင်းဆောင်ပြီးတော့တည်ခဲ့တာပဲဒီကျောက်စာတွေကိုကောင်းဆောင်ပြီးတော့ပိဋကတ်တော်တွေကိုရေးထိုးခဲ့တာကုသိုလ်တော်တွေဖျားမှာတွားပြီးတော့ကြည်ညိုလို့ရသေးတယ်။နောက်တစ်ခါဘုန်းကြီးတို့မြန်မာတက္ကသိုလ် 1233 ခုနှစ်မန္တလေးမြို့တည်ပြီးတဲ့နောက်12နှစ်အကြာမှာမန္တလေးမြို့မှာဘုရားကြီးဆရာတော်ကတန်ခါဘက်ကကောင်းဆောင်တော်မူတယ်။မင်းတို့မင်းကြီးကလူဘက်ကသာသနာဒါယကအဖြစ်ခံယူပြီးတော့ပင်စမတန်ခိုင်နာတင်ပွဲကြီးဆိုတာကျင်းပတော့လေဘုရားကြီးဆရာတော်ကကောင်းဆောင်တော်မူခဲ့တာ။အဲ့လောက်ထင်ရှားကြော်ကြားခဲ့တဲ့ဆရာတော်ကြီးဘုန်းကြီးတို့ရွှေကျင်ပထမသာသနာပိုင်ဆရာတော်ဆိုတာကအခုမန္တလေးတောင်ရဲ့မြောက်ဘက်ဓမ္မိကာရမှာရွှေကျင်တိုင်းမကြီးဆိုတာရှိတယ်မရိယာဘက်ချိုးတဲ့လမ်းမှာပေါ့အဲ့တော့အဲ့ဒီအကြောင်းမှာတရင်သုံးတဲ့ဆရာတော်ကြီးကဘုန်းကြီးတို့ရွှေကျင်တိုင်းကိုစတင်ပြီးတော့တည်ထောင်ခဲ့တဲ့ဆရာတော်ကြီးမင်းတို့မင်းရဲ့ချီးမြှောက်အားပေးမှုနဲ့ပေါ့အဲ့တော့ဒီဆရာတော်ကြီးနှစ်ပါးတွေ့ဆုံကန်းကိုခုနမြတ်စွာဘုရားကိုရဟန္တာရှင်မြတ်တွေဖြစ်တဲ့အရှင်ဥရဒ္ဓတို့ကြိုဆိုကြတာအယုသေးပေးကြတာဒါကိုတွေးတော့အဲ့ဒီဆရာတော်ကြီးနှစ်ပါးကိုသွားပြီးတော့သတိရမိဒီဆရာတော်ကြီးနှစ်ပါးအကြောင်းကိုစာပေထဲမှာလေ့လာကြည့်တော့ဘာတွေ့ရလဲဆိုတော့တနေ့တော့ဘုရားကြီးဆရာတော်ကြီးကသုဒ္ဓံမှာဓမ္မတပင်ရနေပြီးတော့ပြန်ကြွလာတဲ့အခါကျောင်းစင်လှည့်လေတာပေါ့အဲ့တော့ရွှေကျင်ဆရာတော်တရင်သုံးတဲ့ကျောင်းလေးကိုဝင်ကျင်စိတ်ရှိတာနဲ့အဲ့ဒီထဲမှာဝင်သွားခဲ့ဝင်သွားတော့ဘုန်းကြီးတို့ဖိုးသူတော်ငယ်လေးတွေအသက်12-13လောက်ရှိကြပါအောင်မယ်ဖိုးသူတော်ငယ်လေးတွေကဆရာတော်ကြီးကြွလာတာမြင်တော့ဒါပဲဆရာတော်ပဲမသိတော့ပါဘူးဒါမှမလို့ဆရာတော်ကြီးကြွလာတာမြင်တော့လမ်းဘေးမှာကပ်ပြီးတော့ထီချင်းကြီး၅ပါးနဲ့ရှစ်ခိုးကြရှစ်ခိုးပြီးတော့လမ်းဘေးမှာပစတူးလိုလေးတွေတုံးပြီးတော့လက်ဥချီပြီးတော့နေကြတယ်တဲ့မြင်ကွင်းလေးနော်ဒါမန္တလေးမြို့လွန်ခဲ့တဲ့နှစ်ပေါင်း150နီးပါးကဖြစ်ခဲ့တဲ့မြင်ကွင်းဘုရားရှင်လက်ထက်ကဘုရားရှင်ကြွလာတာမြင်တာနဲ့ရဟန္တာရှင်မြတ်ကြီးတွေပြုမှုပုံနဲ့ဘလောက်ထိဆင်တူလဲဘုသူတော်လေးတွေလက်အုပ်ချီပြီးတော့ဆရာတော်ကြီးကိုရှစ်ခိုးပြီးတော့ထိုင်နေကြတယ်။ဒီတော့ဆရာတော်ကြီးကမင်းတို့ဆရာတော်ဘယ်เจ้าမှနေတလဲလို့မေးလိုက်တော့ဘုသူတော်လေးတွေကလက်အုပ်လေးနှစ်ဖက်ကိုချီပြီးတော့ဒီเจ้าမှတရင်သုံးပါတယ်ဘုရားဆိုပြီးလက်အုပ်နှစ်ဖက်ကိုအချီမဖြတ်ဖဲနဲ့လှမ်းပြီးတော့လုံးနှစ်ဖက်နဲ့ညွန်ပြကြတယ်ဒီเจ้าမှာတရင်သုံးပါတယ်တဲ့ဒီတော့ဘုရားကြီးဆရာတော်အဲ့ဒီเจ้าကိုကြွားတော့ရွှေကျင်ဆရာတော်ဘုရားကြီးကမြင်တော်မူတယ်ရွှေကျင်ဆရာတော်ကြီးကမြင်တော်မူတော့เจ้าမောင်ကနေဆင်းပြီးတော့ခရူးကျိုးဆိုတယ်ကြွားပါဘုရားဆရာတော်ဘုရားကြွားလာပါလေဘုရားစသည်ဖြင့်ပေါ့ခရူးကျိုးဆိုတယ်ကျိုးဆိုပြီးတော့เจ้าမောင်ပင့်သွားပြီးတော့အမြင့်မြတ်ဆုံးနေရာမှာတရင်သုံးခိုင်းတယ်တဲ့ဘုရားကြီးဆရာတော်ကတတ်တော်ဝါတော်ကြီးတာကိုအဲ့တော့အမြင့်မြတ်ဆုံးနေရာတရင်သုံးခိုင်းပြီးတော့ထီချင်းကြီး၅ပါးနဲ့ရှစ်ခိုးတယ်တဲ့ထီချင်းကြီး၅ပါးနဲ့ရှစ်ခိုးပြီးတော့ကိုရင်လေးလိုပဲဆရာတော်ကြီးနန်းလေးကနေထိုင်ပြီးတော့ဆရာတော်ကြီးမိန့်တဲ့စကားလေးတွေကိုနာယူပြီးတော့စာပေဆွေးနွေးကြသာသနာရေးကိစ္စလေးတွေဆွေးနွေးကြတယ်တဲ့ကြည့်နော်မြင်ကွင်းလေးကကိုယ်တိုင်ခရီးဦးထွက်ပြီးတော့ကြိုးစိုးတယ် จ้าหมอยောက်တော့အမြင့်ဆုံးနေရာမှာအမြတ်ဆုံးနေရာမှာတရင်သုံးခိုင်းတယ်ပြီးတော့ထီချင်းကြီး၅ပါးနဲ့ရှစ်ခိုးပြီးတော့ဆရာတော်ကြီးမိန့်တဲ့စကားလေးတွေကို나ယူ나ယူပြီးတော့ဖခင်ကြီးဆရာတော်ကလည်းပဲဝမ်းမြောက်ဝမ်းသာနဲ့ပြန်ကြွမယ်ဆိုတော့จ้องအပြင်ဘက်ထိလိုက်ပို့တယ်တဲ့ဒါလေးတွေဟာအင်မတန်ကြည်ညိုစရာအကောင်းတယ်အဲ့တော့လိုက်ပို့ပြီးတော့ဖခင်ကြီးဆရာတော်ကจ้องပြန်ရောက်တဲ့အခါမှာဘလို့မိန့်တော်မူလဲဆိုတော့တပည့်တွေကိုဩဝါဒပေးတဲ့အရင်ကရွှေကျင်ကိုငါအထင်သေးမိတယ်တဲ့အခုတော့ရွှေကျင်တိုက်ကဖိုးသူတော်ငယ်လေးတွေကတချို့ဦးစင်းကိုရင်တွေတဲ့ယူတည်လေးစားလိုက်ကြတာတဲ့ရွှေကျင်ဆရာတော်ကိုယ်တိုင်ကလည်းပဲငါ့အပေါ်မှာလေးစားပုံပါများကိုရင်လေးတပွဲဖြစ်ပါပြီတဲ့ကိုရင်လေးကြာနေတာပဲနိဝတ္တနိမန္နကိုရှိပါပေတယ်ဆိုပြီးတော့ဘုရားကြီးဆရာတော်ကရောက်ရောက်ချင်းတပည့်တွေကိုဩဝါဒပေးပြီးတော့ယဉ်ကျေးဖို့ဆုံးမတော်မူခဲ့တယ်။အဲ့တော့ဘုရားကြီးဆရာတော်ရဲ့စိတ်ဓာတ်ကလည်းပဲကိုအောင်ငဲတဲ့ရွှေကျင်ဆရာတော်ကိုဝမ်းမြောက်ဝမ်းသာချီးကျူးနိုင်တယ်။နောက်ပြီးတော့ကိုလိုဂုံတူးယာတူးတွေမကြည်သေးတဲ့ရွှေကျင်ဆရာတော်ရဲ့အပြုမူကိုဝမ်းမြောက်ဝမ်းသာချီးကျူးနိုင်တယ်ဆိုတော့ဘုရားကြီးဆရာတော်ရဲ့စိတ်ဓာတ်ဟာအင်မတန်မှသူတော်ကောင်းပီတာတဲ့စိတ်ဓာတ်ပေါ့။ရွှေကျင်ဆရာတော်ဘက်ကကြည့်ရင်လည်းပဲဂိုင်းမတူတဲ့ဆရာတော်တစ်ပါးကြွာလာပြီမဲ့ကိုရင်လေးတပွဲလေးလေးစားစားရိုးရိုးသေးသေးပြုတ်မှုတယ်ကဲဘလောက်ကြည်ညိုစရာကောင်းလေဒါဘုန်းကြီးတို့မန္တလေးမြို့တီကာစလွန်ခဲ့တဲ့နှစ်ပေါင်း150နီးပါးကခုမန္တလေးတောင်မြောက်ဘက်ခုပြန်ပြီးတော့ပြုတ်ပြင်ထားတဲ့ရွှေကျင်တိုင်းမကြီးတွေမှာဖြစ်ပျက်ခဲ့တဲ့မြင်ကွင်းလေးကိုဒါလေးတွေကိုစာအုပ်တွေထဲမှာပြန်ပြီးတော့ဖတ်ကြည့်တော့ဒီမြင်ကွင်းလေးမျိုးတွေတောင်းတလိုက်တာဒီနေ့ချိန်မြန်ရှိတယ်သိတ်ကောင်းပါပဲဒါမျိုးလေးတောင်းတမိတယ်ဘုန်းကြီးတို့မြတ်စွာဘုရားကဝီနီးပါဠိတော်မှာဟောထားတယ်ဝတ္တံအပရိပူရင်တော်သီလံနာပရိပူရတိအတုဒ္ဓသီလောဒုပညောစိတ်တေကကနာဝိန္တတိဝိခိတာစိတ်တော်နေကောတမ္မာဓမ္မနာပတ္တတိအပတမနောတထံမံဒုက္ခနာပရိမုစတိအဲ့တော့ဘာပြောတာလဲဆိုတော့ဒီလိုကိုတဲ့ကြည်တဲ့ပုဂ္ဂိုလ်အယောသေးပေတာလေးစားမှုရှိတာရှိကိုတာဒါမျိုးတွေမလုပ်လို့ရှိရင်ကိုချင်းသီလမပြည့်စုံပါဘူးတဲ့ကိုချင်းသီလဆိုတာနှစ်မျိုးရှိတယ်နံပါတ်1ဝါရိတာသီလရှောင်ကျင်ရမယ့်သီလနံပါတ်2စာရိတာသီလကျင့်သုံးရမယ့်သီလနှစ်မျိုးရှိတယ်အဲ့တော့ကိုတဲ့အသက်ငယ်ပြီးမဲ့ယေရှုတရားကြီးမားတဲ့ပုဂ္ဂိုလ်ကိုယ်တည်းအသက်ငယ်ပြီးမဲ့ဂုံတိတ်ခါရှိတဲ့ပုဂ္ဂိုလ်လေးစားရမယ်ယိုတည်ရမယ်အသက်ကြီးတဲ့ပုဂ္ဂိုလ်ဒါလည်းပဲပြန်ပြန်ပြီးတော့ယိုတည်ရမယ်လေးစားရမယ်ဒီလိုယိုတည်လေးစားခြင်းဟာတဲ့ကျင့်သုံးရမယ်ကျင့်ဝတ်ကိုကျင့်ရရောက်ပါတယ်တဲ့ဘုန်းကြီးတို့သီလကရှောင်ရမယ်သီလဝါရိတာသီလကျင့်သုံးရမယ်သီလစာရိတာသီလနှစ်မျိုးရှိတယ်ရှောင်ရမယ်ငါးပါးသီလဒုစရိုက်ကိုတော့လုံခြုံပါရဲ့ကျင့်သုံးရမယ်ယူသေးတဲ့သူကိုယူသေးခြင်းခုနလိုပေါ့လေးစားတဲ့သူကိုလေးစားခြင်းဒါမျိုးတွေမလုပ်ဘူးဝေယဝိဇ္ဇအရင်အတွက်လှုပ်တင်လှုပ်ထိုက်တဲ့ဖခင်ပေါ်မှာကျင့်ရမယ်ကျင့်ဖို့မိသားစုပေါ်မှာလှုပ်တင်လှုပ်ထိုက်တဲ့ကျင့်ဖို့ဒီကျင့်ဖို့တွေမကြေပါဘူးဆိုရင်ငါးပါးသီလလုံနေမယ်ဒုစရိုက်တရားတွေလုံယုံပေမဲ့ကိုကျင့်သီလပြည့်တယ်လို့ပြောလို့မရပါဘူးဘာဖြစ်လို့လဲဆိုတော့သီလကနှစ်မျိုးရှိတာပေါ့ဘုန်းကြီးတို့ရှောင်ရမှာကိုမရှောင်ရင်အကုသိုလ်ဖြစ်တယ်လို့ကျင့်သုံးရမယ်ကျင့်ဖို့ကိုမကျင့်သုံးမှုမလုပ်ဘူးဆိုရင်လည်းအကုသိုလ်တစ်မျိုးပါပဲတဲ့ဒါလေးကလူတိုင်းမသိကြလူတွေကသီလလုံနေဆိုရင်ငါးပါးသီလလုံနေဒုစရိုက်တွေမလုပ်ဘူးဆိုရင်သီလလုံနေထင်တာမဟုတ်ပါဘူးအဲ့ဒါကရှောင်ရမှာကိုရှောင်တဲ့အတွက်ကုသိုလ်ဖြစ်တာသီလလုံတာအဲ့တော့ကျင့်သုံးရမှာကိုမကျင့်သုံးဘူးယူသေးတဲ့သူကိုမယူသေးဘူးလေးလေးစားစားပြောရမှာမလေးစားဘူးဒါလည်းကိုကျင့်သီလပြတ်တာပဲဒါလေးတွေကဘုန်းကြီးတို့မြတ်စွာဘုရားကဝီနီးပါဠိတော်မှာဟောထားတယ်။အဲ့တော့ကျင့်သုံးရမယ့်ကိုချင်းသီလယူသေးတိုက်သူပေါ်ယူသေးခြင်းလေးစားခြင်းမရှိဘူးဆိုရင်မြတ်စွာဘုရားသီလမပြည့်ရင်နိဗ္ဗာန်မျက်မှောက်မပြုနိုင်ပါဘူး။ဆင်းရဲဒုက္ခကမလွတ်မြောက်နိုင်ပါဘူး။ဒါမျိုးဟောကြားခဲ့တယ်။ခုကြည့်နော်ယဟန္တာရှင်မြတ်ကြီးတွေမြတ်စွာဘုရားပေါ်မှာယူသေးလေးစားလိုက်ကြတာ။ရွှေကျင်ဆရာတော်ကြီးဘုရားကြီးဆရာတော်ဘုရားကြီးပေါ်မှာလေးစားလိုက်တာကိုရင်လေးကြာတာပဲအင်မတန်မှယူသေးလေးစားတယ်ဒါတွေကဘုန်းကြီးတို့ကိုချင်းသီလအတွက်အင်မတန်မှပြည့်ဝစေတယ်ကိုချင်းသီလပြည့်ဝမှနိဗ္ဗာန်ကိုမျက်မှောက်ပြုတာတချို့ဆိုလို့ရှိရင်မိဘလုပ်တဲ့သူတွေကငါးပါးသီလတော့လုံပါရဲ့ တချို့တကားကြီးတွေတော့မှတွေ့ရတယ်။ငါးပါးသီလလုံတဲ့အပြင်သင်္ချိုတွေဘာတွေသူတို့ကနားလည်ကြတယ်။ဒီတော့အလှူတွေရှိရင်မင်္ဂလာဆောင်တွေရှိရင်သူတို့ကိုလက်ဖက်နဲ့ဧကံပြီးတော့သူတို့ကစာပေတွေဆွေးနွေးလိုက်ကြတာ။ဒါပေမဲ့လို့သာသမီပေါ်မှာဇနီးမယားပေါ်မှာကြတော့ပြစ်ထားကြတယ်။တရားတွေတော့ဆွေးနွေးလိုက်ကြတာ။ဇနီးတွေသာသမီတွေကဝင်ဝေးမပြည့်စုံကလေးတွေကငငယ်နဲ့ကြောင်ထွက်ဆင်းရဲဒုက္ခရောက်သူတို့ကဒါတွေကိုထဲ့မတွေ့ဘူး။တင်းကျိုစကားလေးတွေပြောလိုက်တာသူတို့ငါးပါးသီလလုံပါတယ်။စာပေဆွေးနွေးတာကုသိုလ်ရပါတယ်။ဒါပေမဲ့ကျင့်သုံးလိုက်နာရမယ်ဖခင်ကျင့်ဖို့မကြေပုံတဲ့အတွက်သီလမလုံဘူးလို့ဒီလိုပြောလို့ရတယ်။ဒါမျိုးကြဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေသိတဲ့ပုဂ္ဂိုလ်နဲပါတယ်။ခုဘုန်းကြီးတို့ရဟန္တာရှင်မြတ်ကြီးတွေရွှေကျင်ဆရာတော်စတဲ့ဆရာတော်ကြီးတွေဟာသာသနာယဉ်ကျေးမှုဘလောက်လိုက်နာကျင့်သုံးခဲ့တယ်လဲမြတ်စွာဘုရားကယဟန်ခံလို့ရှိရင်ယဟန်တစ်တွေကိုတိမ်ကမချင်းကမှမိန်ခဲ့ယဟန်ခံရဲ့ချုပ်ပြောပေးပါတာဝရေဝစာယာမေတ္တပါဥတ္တပမနံအာစေကိတပံဒီဝတဘာဂောအာစေကိတဘောတင်ကိတိအာစေကိတပါအဲ့တော့ဆောင်းຫນွေမှုဘယ်ဥတ္တမှာဘယ်နေ့ဘယ်ရက်မှာမနေ့ပိုင်းနေ့လယ်ပိုင်းညနေပိုင်းမှာဘဏနာကြီးဘဏမိနစ်ဘဏစက္ကမယဟန်ဖြစ်တယ်လို့အဲ့လိုတိမ်ကမဆင်းခင်မှာယဟန်တစ်ကိုပြောပေးပါတဲ့။ဘာဖြစ်လို့လဲဆိုတော့သာသနာယဉ်ကျေးမှုလို့ခေါ်တဲ့စာရိတ္တသီလလိုက်နာကျင့်သုံးဖို့ကိုယ်တည်းတစ်မိနစ်တစ်စက္ကန့်ယဟန်တိခါကြည့်ရင်ငယ်တဲ့သူကလက်အိုချီရမယ်ရှစ်ကိုရမယ်နေရပေးရမယ်အယိုသေးပေးရမယ်မပေးရင်ဒါကိုချင်းသီလပြတ်တာပဲ။မြတ်စွာဘုရားကအဲ့ဒီလိုကိုချင်းသီလယိုသေးမှုလေးစားမှုကိုလှုပ်စီခြင်းလို့လှုပ်နိုင်အောင်လို့ယဟန်ဖြစ်လို့ရှိရင်ကိုယ့်ရဲ့ယဟန်ခံရဲ့ချုပ်မှတ်သားပါဆိုတဲ့အနေနဲ့ဆရာဥပ္ပစေတွေကိုတပည့်တွေကိုယဟန်ဖြစ်ခြင်းဖြစ်ခြင်းအဲ့ဒါကိုပထမဆုံးပြောပေးပါလို့မိန့်ကြားခဲ့တာဒီတော့မြတ်စွာဘုရားဒီကျင့်ဝတ်ကိုဘလောက်ထိလိုက်နာစေခြင်းသလဲဘုန်းကြီးတို့ရှင်သာရိပုတ္တကိုတော်မြတ်အကြောင်းနည်းနည်းပြောပြအောင်မယ်ရှင်သာရိပုတ္တကိုတော်မြတ်ဝေယဝစ္စလီချုပ်ရင်းပြီလို့စာရိတ္တသီလလေးချုပ်ရင်းပြီလို့မြတ်စွာဘုရားဘလို့တိကြောင့်ကြဆိုင်သတိပေးခဲ့တယ်လေဒါလေးကိုဘုန်းကြီးနည်းနည်းပြောပြအောင်မယ်တနေ့တော့ရှင်သာရိပုတ္တကိုတော်မြတ်ကဟိမွန္တာတောင်းသွားပြီးတော့ခြိုင်ဝန်းကြီးတစ်ခုထဲမှာရှင်သာရိပုတ္တနိရောဓသမာပတ်ဝင်စားတယ်စိတ်စေတသိက်စေတစာရုပ်တွေချုပ်ပြီးတော့အမှတ်တမဲ့ကြည့်ရင်တော့လူသေးလိုပဲဒါမှန်ချမ်းသာလိုက်တာအဲ့ဒီနိရောဓသမာပတ်ဒီခန္ဓာဝန်ကြီးကိုခိတ္တပေါ်ပါစီလိုတဲ့အတွက်ဒီရောဒသမပတ်ဝင်စားတဲ့ပေါ့ဝင်စားတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကရှင်သာရိပုတ္တာအကြောင်းကိုဆင်ခြင်ပြီးတော့ကြည်တော်မူလိုက်တဲ့အခါရှင်သာရိပုတ္တာဟိမွန္တာတောင်ကခြိုင်ဝန်းကြီးတစ်ခုထဲမှာဖလားသမပတ်ဝင်စားနေတာကိုတွေ့တော်မူတယ်တွေ့တော်မူတော့တပြက်စီမလဲဘဲနဲ့ဖလားသမပတ်ဝင်စားနေတာကိုဘုရားရှင်ကမလိုလောက်ဒီတော့ဘုရားရှင်ဟာတကောအဋ္ဌိပတ်နဲ့ရှင်သာရိပုတ္တာတရင်သုံးနဲ့စီကိုကြွားပြီးတော့ရှင်သာရိပုတ္တာနိရောဓသမဘဝင်စားနေတာမြတ်စွာဘုရားကရှင်သာရိပုတ္တာရဲ့ရှေ့အမိုက်တွေရှုံထားရှုံနေတဲ့နေရာမှာခြေဘွားလေးခြေတော်ရာလေးချပြီးတော့မြတ်စွာဘုရားတရင်သုံးနဲ့စီပြန်ကြွသွားတယ်အဲ့တော့ရှင်သာရိပုတ္တာကိုတော့မြတ်နိရောဓသမဘကထတဲ့အခါမျက်လုံးဖွင့်ကြည့်လိုက်တော့မြတ်စွာဘုရားရဲ့ခြေတော်ရာကိုတွေ့တော်မူတော့ရှက်လိုက်တာရှင်သာရိပုတ္တာကိုတော့မြတ်ကြီးအချက်ကြောက်အားကြီးလိုက်တာသူတော်ကောင်းနေကြတော့အဲ့တော့ရှင်သာရိပုတ္တာကိုတော်မြတ်ကဘယ်လိုစဉ်းစားလဲဆိုတော့အဲ့ဒီဘုရားရှင်ရဲ့ခြေတော်ရာရှေ့မှာဒူလီထောက်ပြီးတော့ဩဘုရားရှင်ကိုတော်မြတ်တပြည့်စီမလဲပဲနဲ့ငါနိရောဓသမဘဝင်စားဖို့ထိုင်နေတာဝင်စားတာကိုထိုင်နေတာကိုဘုရားရှင်သိတော်မူသွားပါလားငါအတန်ကလည်သွားပြီးတော့မြတ်စွာဘုရားဆုံးမတော်မူဖို့လျှောက်ထားရရင်ပြူရရင်ကောင်းပါပဲဆိုပြီးတော့စဉ်းစားပြီးတော့ရှင်သာရိပုတ္တကိုတော်မြတ်ဟာမြတ်စွာဘုရားရှိတဲ့စီကိုကြွတော်မူတယ်။အဲ့တော့ကြည့်နော်မြတ်စွာဘုရားထံကိုသွားတယ်မြတ်စွာဘုရားဆုံးမစရာရှိတာဆုံးမဖို့ရှင်သာရိပုတ္တကြွရတယ်။ဒီတော့မြတ်စွာဘုရားရှင်သာရိပုတ္တရှိခိုးလာတဲ့အခါထီချင်းကြီး၅ပါးနဲ့ရှိခိုးပြီးတော့ထိုင်နေတဲ့အခါကျသာရိပုတ္တတဲ့ဘယ်သွားနေတယ်စသည်ဖြင့်မေးတော်မူပြီးတော့ဗာမိတ်တယ်ဆိုတော့သာရိပုတ္တတဲ့တင်ဟာငါဘုရားရဲ့လက်ရာတော်ရင်အကတာဝကအမျက်ဆုံးအကတာဝကယာဒုနေရာမှာရှိနေတယ်။တင်လိုပုဂ္ဂိုလ်မျိုးကတပြည့်စီမလဲပဲနဲ့ထိုင်နေတာမသင့်တော်ပါဘူးလို့မြတ်စွာဘုရားကမိန့်ကြားတော်မူလိုက်တယ်။မိန့်ကြားတော်မူလိုက်တဲ့အချိန်အစပြီးရှင်သာရိပုတ္တဟာနောက်ဆုံးတင်ငန်းယုံတဲ့နေရာမှာတင်ငန်းနဗတိလေးတက်တဲ့နေရာမှာအမိုက်ကလေးတွေ့ရင်တောင်မှခြေတော်ကလေးနဲ့အမိုက်ကိုစုတယ်တဲ့ရှင်သာရိပုတ္တလေးလေးစားစားလိုက်နာသွားခဲ့တာ။ အဲ့တော့ခေါင်းကြီးတို့မြတ်စွာဘုရားကလုံးတဲ့လုံးထိုက်တာတွေကိုလုံးမဝေယဝိဇ္ဇတာဝန်တွေကိုကျေပွန်းမှသီလပြည့်တယ်ဒါတွေကိုလုံးစေခြင်းတယ်ရိုသေလေးစားမှုကိုလုံးစေခြင်းတယ်ရှင်သာရိပုတ္တကိုတော်မြတ်ကြီးအခတာဝကအမျက်ဆုံးယာတုနေရာရတယ်တပြည့်စီလဲမှဘုရားရှင်ကနှစ်သက်တော်မူပါတယ်တန်တန်ရှင်းရှင်းနဲ့ဘုရားရှင်ရဲ့အဆုံးအမတိုင်းလုံးမဘုရားရှင်ဟာနှစ်သက်တော်မူပါတယ်ဒါဟာသာသနာပြုရာရောက်တယ်တဲ့သာသနာဆိုတာမြတ်စွာဘုရားရဲ့အဆုံးအမမြတ်စွာဘုရားကျင့်ဟန်တန်ဃာတွေဒီပြည့်စည်လဲစေခြင်းနဲ့တန်တန်ရှင်းရှင်းနေစေခြင်းနဲ့ဒီအလုပ်ကိုမလုပ်ဘူးဆိုရင်အဲ့ဒီကြောင်းတိုင်ဟာသာသနာကွယ်နေတာပဲမြတ်စွာဘုရားရဲ့အဆုံးအမကိုသာသနာလို့ခေါ်တာခုလည်းပဲဘုန်းကြီးတို့ရှင်သာရိပုတ္တကိုတော်မြတ်မြတ်စွာဘုရားရဲ့သာသနာနှလုံးသားထဲမှာကဲနေအောင်ရှင်သာရိပုတ္တကိုတော်မြတ်ကြီးကသူတစ်ပါးကိုလည်းဆုံးမတယ်ကိုယ်တိုင်လည်းပဲသူတစ်ပါးဆုံးမရင်လက်ခံလေးရှိတယ်တဲ့အဲ့တော့ရှင်သာရိပုတ္တကိုတော်မြတ်တိတ်ပြီးတော့ကြီးညိုစရာကောင်းတယ်။ဒါကြောင့်ဘုန်းကြီးတို့သာသနာယဉ်ကျေးမှုဆိုတာဝေယဝိဇ္ဇလုပ်တာလဲသာသနာယဉ်ကျေးမှုတစ်ပါးနဲ့တစ်ပါးရိုးရိုးသေးသေးလေးလေးစားစားဆက်ဆံတာသာသနာယဉ်ကျေးမှုဒါတွေကတိတ်ပြီးတော့အရေးကြီးတယ်။နောက်တစ်ခုဘုန်းကြီးဒါလေးနဲ့ဆက်ပြီးပြောမယ်။ပေါ်လာတဲ့အခါဘုန်းကြီးတို့မြတ်စွာဘုရားကယဟန်တော်တွေကိုအနုမောဒနာဝတ်ဆိုတာကျင့်ရမယ်ကျင့်ဝတ်တခုပြည့်ညက်ထားတယ်။ဘာလဲဆိုတော့ကြောင်းမှာပဲဖြစ်ဖြစ်ရွာတဲ့ရက်ထဲမှာပဲဖြစ်ဖြစ်စွန်စားပင့်တဲ့အခါမှာတရားဟောတဲ့ကျင့်ဝတ်ဒါကိုအနုမောဒနာဝတ်လို့ခေါ်တယ်။အဲ့မှာရှေးဆရာတော်ကြီးတွေကဘယ်လိုရေးထားလဲဆိုတော့အနုမောဒနာဝတ်တင်စားမထေကြီးတရားဟောခြင်းမထေကြီးကတိုက်တွန်းမှာဟောခြင်းပန်လျှောက်၍ဟောခြင်းစသည်ဖြင့်တရားဟောရ၌ပြုရသောဝတ်၎င်းကတရားဟောရမယ်ကျင့်ဝတ်ကိုဟောပါမယ်မြတ်စွာဘုရားကမြို့ထဲမှာပဲစွန်းစားစွန်းစားကြောင်းမှာပဲစွန်းစားစွန်းစားလူတွေဝမ်းမြောက်ဝမ်းသာဖြစ်အောင်လိုက်နာကျင့်သုံးဖွယ်ရတရားကိုဟောဖို့ဟောရမယ်မြတ်စွာဘုရားကဘယ်သူဟောရမှာလဲမထေရကြီးအကြီးဆုံးဘုန်းကြီးမှာတာဝန်ရှိတယ်မြတ်စွာဘုရားကပြညက်ခဲ့အဲ့တော့ဘုန်းကြီးတို့အကြီးဆုံးမထေရကိုယ်တိုင်မဟောနိုင်ဘူးဆိုရင်ဟောနိုင်တဲ့သူကိုတိုက်တွန်းပါမြတ်စွာဘုရားမိန့်ခဲ့တကယ်လို့အကြီးဆုံးမထေရဆွန်းစားပြီးတဲ့အခါမှာကိုယ်တိုင်လည်းမဟောသူများကိုဟောဖို့တိုက်တွန်းဖို့လဲတတိမယဝိနိသိခါဘုံနားမလည်ဘယ်နဲ့လုံမလဲဆိုရင်တဲ့မြတ်စွာဘုရားကအောက်ကအငယ်ဖြစ်တဲ့လက်ထောက်ဖြစ်တဲ့ယဟန်တော်ကစွန့်နိုင်နေဆိုရင်မထေကြီးကိုပန်ကြားပြီးဟောပါတဲ့ကဲဘလောက်ယဉ်ကျေးတရားဟောတဲ့အလို့ဟာကောင်းတဲ့အလို့သာသနာပြုတဲ့အလို့ဒါတောင်မှမြတ်စွာဘုရားကကိုကလက်အောင်ငယ်သားဖြစ်နေတယ်မထေကြီးတစ်ပါးရှိနေတယ်ဆိုရင်မပန်ကြားပဲနဲ့မဟောပါနဲ့ရိုင်းပါတယ်တဲ့ယဉ်ကျေးမှုပြက်ပြားပါတယ်ဒါကြောင့်မို့မထေကြီးတဲ့တပည့်တော်ဟောဖို့ခွင့်ပြုပါဗျာလို့တောင်းပန်လိုက်ပါဦးတောင်းပန်ပြီးမှခွင့်ပြုချက်ရမှဟောပါတဲ့ကဲဘုရားရှင်ရဲ့ယဉ်ကျေးမှုဘလောက်ထိရှိလဲနောက်တခါမြတ်စွာဘုရားကရှင်သာရိပုတ္တကိုတော်မြတ်တပါးတဲ့တရားဟောရင်းနဲ့အခြားရှိတဲ့ငါတွေကပြန်ကြွသွားတော့အနည်းဆုံး၄ပါးလောက်ယဟန်တွေကစောင့်ပါအောင်လို့မင်ကြားတော်မူတယ်။တရက်တော့အကြီးဆုံးမထေတရားဟောနေတဲ့ချိန်တပားကစောင့်ရင်းစောင့်ရင်းနဲ့ကျင့်ကြီးကျင့်ငယ်ကိစ္စတွေကြောင့်မူးလေသွားတယ်။အောင့်ထားရင်းနဲ့အဲ့တော့မူးလေသွားတော့မြတ်စွာဘုရားလျှောက်တော့မြတ်စွာဘုရားဘာပြောလဲဆိုတော့အဲ့ဒီလိုအကြောင်းကိစ္စပေါ်တယ်ဆိုရင်နဲ့ကိုယ်ဘေးကယဟန်တော်ကိုတပည့်တော်ဒီကိစ္စဒီကိစ္စရှိလို့သွားခွင့်ပြုပါဗျာဆိုပြီးတော့ကိုယ်အနည်းရယဟန်တပါးကိုပန်ကြားပြီးတော့သွားပါတဲ့မပန်ကြားပဲနဲ့မသွားပါနဲ့မပန်ကြားပဲနဲ့သွားရင်အပြစ်ရှိတယ်အာဘသင့်တဲ့သဘောမျိုးမြတ်စွာဘုရားပြညက်ခဲ့တယ်ကြည့်နော်ကိစ္စရှိလို့သွားတာတောင်မှပန်ကြားသွားပါဒါမျိုးမေ့တယ်တရားဟောစရာရှိတယ်တရားဟောတဲ့ကိစ္စကကောင်းတဲ့လုပ်ငန်းဒါပေမဲ့လို့မထေကြီးကိုမေတ္တာထားတဲ့သဘောရှင်ကြည်တဲ့သဘောလေးစားတဲ့သဘောနဲ့ပန်ကြားပြီးမှဟောပါမပန်ကြားပဲနဲ့ဟောရင်ဘုန်းကြီးတို့အပြစ်ရှိပါတယ်အဲ့တော့မြတ်စွာဘုရားကသာသနာမှာတိတ်ပြီးတော့တပည့်တန်ဃာတွေကိုယဉ်ကျေးစေခြင်းသာတိတ်ပြီးတော့သာသနာယဉ်ကျေးမှုလိုက်နာပြီးတော့စာရိတ္တသီလဖြည့်ခြင်းပြီးတော့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုစေခြင်းနဲ့မာမနာတွေကင်းစေခြင်းသာဒါကြောင့်မြတ်စွာဘုရားကဟောခဲ့တာဒါပေမဲ့လို့ဘုန်းကြီးတို့ယနေ့တန်ဃာလောကမှာတချို့နေရာတွေမှာဆိုရင်တပည့်သွားတယ်ဆရာမသိဆရာသွားတယ်တပည့်မသိဒီလိုသာသနာယဉ်ကျေးမှုမြတ်စွာဘုရားပန်ကြားတဲ့ကိစ္စကိုလေးလေးနက်နက်ပြည့်ညတ်တော်မူခဲ့တယ်။ဒါပေမဲ့ဘုန်းကြီးတို့သာသနာမှာတော်တော်လေးပျောက်ကွယ်နေခဲ့ပြီ။ဘုန်းကြီးတို့ကြောင်းတိုက်မှာတော့ဘုန်းကြီးရလည်းပဲသွားတဲ့နေရာကိုအ ਨੇ ဆုံးဆွမ်းကြောင်ဘုန်းကြီးတို့အကြီးဆုံးလက်ထောက်ဘုန်းကြီးတို့ပြောပြီးတော့သွားလေးရှိတယ်။အဲ့တော့တပည့်တွေကလည်းပဲဘုန်းကြီးရှိရင်ဘုန်းကြီးမရှိဘူးဆိုရင်လက်ထောက်ဘုန်းကြီးတွေကိုပန်ကြားပြီးတော့သွားလေးရှိတယ်။ဆွမ်းမစားဘူးဆိုရင်ဆွမ်းကြောင်ဘုန်းကြီးကိုတပည့်တော်ပဲသွားပါမယ်။ဆွမ်းမစားဘူးပန်ကြားပါဒါပါလို့တာလဲဆိုတော့တပည့်တွေကို
စာရိတ္တသီလသာသနာယဉ်ကျေးမှုတွေရှိလိုက်နာစေခြင်းလို့ဘုန်းကြီးတို့ကသေးစိတ်လှုပ်ပေးနေရတာဘုန်းကြီးတို့လူလောကမှာလည်းပဲဒီယဉ်ကျေးမှုတွေဘလောက်စိတ်သုံးနေလဲတော်တော်များများတွေ့ပါလိမ့်မယ်သာသမီကိုမေးလိုက်တယ်မင်းတို့မိဖေဘယ်သွားလဲမသိဘူးသာသမီကိုမေးလိုက်တဲ့ကမသိတယ်လို့ပဲမိဘတွေကိုခမသားခမသမီဘယ်သွားလဲမသိဘူးဒါမျိုးတွေများနေတကယ်ဆိုလို့ရှိရင်ဘုန်းကြီးတို့မိဘကသွားပြီဆိုရင်လည်းပဲဇနီးကိုဖြစ်ဖြစ်ခင်ပွန်းကိုဖြစ်ဖြစ်မရှိရင်အကြီးဆုံးသားသမီးကိုဖြစ်ဖြစ်ဘယ်နေရာသွားမယ်ဘယ်ချိန်လောက်ပြန်လာခဲ့မယ်ကိစ္စရှိရင်ဘယ်နေရာလာခဲ့ပံပြောပြီးတော့သွားတဲ့အလေးဟာဘုရားရှင်ရဲ့ယဉ်ကျေးမှုစာရိတ္တသီလတကယ်လို့သားသမီးတွေအနေနဲ့သွားစရာရှိတယ်ဆိုရင်လည်းပဲမိဘကိုဘယ်နေရာသွားမယ်ဘယ်ချိန်မှပြန်ရောက်ပါမယ်ဒီလိုပံကြားတာဟာသာသနာယဉ်ကျေးမှုအဲ့တော့ဘုန်းကြီးတို့ဘယ်သူမှမရှိဘူးဆိုရင်တောင်မှသာသနာတော်မှာဘုန်းကြီးတို့ယဟန်နေရကျောင်းဆောင်နေရှိရင်ကျောင်းဆောင်ကိုပန်ပြောပါလို့မြတ်စွာဘုရားကဒီလောက်ထိအသေးစိတ်ပြညာခဲ့တယ်။ဒါ့အပြင်ဘုန်းကြီးတို့လူလောကရောတန်ခါလောကရောဒီယဉ်ကျေးမှုတွေဘယ်လောက်ထိထွန်းကားနေသလဲ။ဘယ်လောက်ထိကွယ်ပြောက်နေသလဲ။ကွယ်ပြောက်နေပါတယ်ဆိုလို့ရှိရင်မြတ်စွာဘုရားဆုံးမကွယ်ပြောက်တဲ့အတွက်သာသနာတစ်စိတ်တစ်ပိုင်းကွယ်နေတာ။ဒီအိမ်ကမကျင်တော့ရင်ဒီအိမ်မှာသာသနာတစ်စိတ်တစ်ပိုင်းကွယ်နေတာပဲ။ဒီเจ้าမှာမကျင့်တော့ရင်ဒီเจ้าမှာသာသနာတစ်စိတ်တစ်ပိုင်း꽌နေတာပဲဒီလိုပြောလို့ရဘုရားရှင်ရဲ့အဆုံးအမကိုသာသနာလို့ခေါ်တာမြတ်စွာဘုရားကဒီလိုလှုပ်ရှားခြင်းပါတယ်ဒီလိုဆုံးပါတယ်ဒါဝမလှုပ်ဘူးဆိုရင်ဒီဟာသာသနာ꽌နေတာပဲဒါကြောင့်မို့ဘုန်းကြီးတို့ဒီရင်ကျေးမှုလေးတွေဟာတိတ်ပြီးတော့ရေးကြည့်တယ်လို့ဒါဘုန်းကြီးကပြောပြတာဒါနဲ့ဆက်ပြီးတော့ခုနကရှင်သူတို့ဓာတို့သုံးပါမြတ်စွာဘုရားကြွလာတော်မူတဲ့အခါမှာယဉ်ကျေးမှုသာသနာယဉ်ကျေးမှုစာရိတ္တသီလဘလောက်ထိလေးလေးစားစားဖြစ်ကျင့်တယ်လေဒါလေးကနေဘုန်းကြီးအတွေ့ထဲမှာပါတာလေးတွေကိုအလုံးပြောပြခြင်းဖြစ်တယ်ပေါ့ဒါလေးတွေကဘာဖြစ်လို့လဲအပြစ်ပြောခြင်းလို့မဟုတ်ပါဘူးဘုန်းကြီးတို့အကြောင်းမှာကိုယ်တိုင်ဘုန်းကြီးတို့တက်နိုင်တယ်မြတ်လိုင်းနာကျင့်သုံးတယ်လို့တက္ကရာကမတွေကိုလည်းပဲကိုယ်အိမ်မှာကိုယ့်ရဲ့အဖွဲ့အစည်းမှာဒါလေးတွေကိုပြောစေခြင်းလို့မေးလိုက်ရင်မသိဘူးမသိဘူးဆိုရင်ဒီအိမ်ဟာသာသနာတော်တော်ကွယ်ပြောင်းနေတယ်အေးလို့သတ်မှတ်လို့ရပါတယ်ဒါလေးတွေအသေးစိတ်လိုက်နာကျင့်သုံးမှုဘုန်းကြီးကပြောပြခြင်းဖြစ်တယ်ပေါ့နောက်ဆုံးအရေးပါတဲ့လူတယောက်ကိုတော့ပံပြောရမယ်တဲ့နောက်တစ်ချက်ဘုန်းကြီးကပြောမယ်ပေါ့နော်အဲ့ဒါနဲ့မြတ်စွာဘုရားကခြေစည်းပြီးတော့သူတို့ကိုနှုတ်ဆက်တော်မူတယ်အနုရုဒ္ဓာတို့တဲ့တင်တို့သုံးပါကျမ်းမာကြရဲ့လားညတ်တာကြရဲ့လားဆွန်ကွန်းနဲ့မပင်မမဲရှိကြရဲ့လားမြတ်စွာဘုရားသူ့ရဲ့သားတော်ကြီးတွေကိုကျမ်းမာရေးကောင်းမလားဆွန်ကွန်းစင်ပြေရလားမေးတော့လေမပင်မမဲရှိကြသလားဆွမ်းဟာဘုန်းကြီးတို့ပရိယပฏิပတ်လုပ်တဲ့နေရာအရေးကြီးဆုံးပစ္စည်းဖြစ်တော့မြတ်စွာဘုရားမေးတော့လေဒီတော့ယဟန်3ပါးလည်းပဲကျမ်းပါတဲ့အကြောင်းညာတာတဲ့အကြောင်းဆွမ်းကွန်းနဲ့မပင်မမဲအကြောင်းအလုံးလျှောက်ကြတော့မြတ်စွာဘုရားအရေးကြီးတဲ့မေးခွန်းကိုထပ်မေးတယ်ကိစီပနာဝောနုရုဒ္ဓာတမကာတမောရမနာအဝိဝရမနာခိရောတကိဗုဒ္ဓအညမညံပိယသကွေတံပတ္တန္တာဝိဟရထာတိလူရုဒ္ဓာတို့တဲ့တင်တို့သုံးပါညီညီညွတ်ညွတ်ရှိကြရဲ့လားတပါနဲ့တပါဝမ်းမြဝမ်းသာရှိကြရဲ့လားမငင်းခုန်မဲနဲ့ငြိမ်းချမ်းကြရဲ့လားရေနဲ့နှိုးရေရောလိုက်တဲ့အခါတသားတည်းဖြစ်သွားသလိုတင်တို့တသားတည်းဖြစ်ကြရဲ့လားတပါနဲ့တပါအကျိုးလိုလာတဲ့မျက်စိနဲ့ချစ်ခင်ပွဲမျက်စိနဲ့ကြည့်ပြီးတော့နေကြရဲ့လားမြတ်စွာဘုရားကအရေးကြီးဆုံးမေးခွန်းကိုမေးတယ်။ဒီတော့အရှင်တို့ဓာတို့ကပမ္မာဘုရားတဲ့တပည့်တော်တို့ညီညွတ်ညွတ်ရှိကြပါတယ်ဝမ်းမြောက်ဝမ်းသာရှိကြပါတယ်ငြင်းခုန်မှုမရှိကြပါရေနဲ့နှိုးရေရောလိုက်တဲ့အခါတသားတည်းဖြစ်တယ်လို့တပည့်တော်တို့တသားတည်းဖြစ်ကြပါတယ်ဘုရားဒါမျိုးလျှောက်တယ်တပည့်တော်တို့တပားနဲ့တပားအပေါ်မှာငါဘာများကူညီနိုင်မလဲသူမြဘာများချို့ယွင်းနေတာငါပြင်ပေးရမလဲဒီလိုအကျိုးလိုလားတဲ့မျက်စိနဲ့ကြည့်ပြီးတော့နေကြပါတယ်ဖရာလို့ရှောက်တယ်မြတ်စွာဘုရားအာမရအသေးစိတ်ပြန်ပြီးတော့မေးတော်မူတယ်ယထာကရံပဏတုံမေနုရုဒ္ဓာတမကာတမောရမနာအဝိဝရမနာခိရောတကိဗုဒ္ဓအညမဉ္ဇံပိယသကွေတံပတ်တန္တာဝိရထာတိနုရုဒ္ဓာတို့တဲ့တင်တို့သုံးပါညီညွတ်ညွတ်နေကြတယ်ဆိုတာဘလို့နေကြတာလဲတပါနဲ့တပါဝံမြောဝံသာဖြစ်တယ်ဆိုတာဘလို့ဖြစ်ကြတာလဲရင်ကုန်မှုမရှိရေနဲ့နေရရင်ရောလိုက်တယ်လို့ဒါကရေဒါအနှုတ်ရခွဲခြားမရတယ်လို့တသားတည်းဖြစ်တယ်ဆိုတာဘလို့ဖြစ်နေကြတာလဲနောက်ပြီးတော့အချင်းချင်းအကျိုးလိုလားတဲ့ချစ်ပွဲသောမျက်စိနဲ့ကြည့်ပြီးတော့နေကြတယ်ဆိုတာဘလို့နေကြတာလဲမြတ်စွာဘုရားကအသေးစိတ်ပြန်ပြီးတော့မေးတော်မူခဲ့ ဒီလိုအသေးစိတ်မေးတော်မူခဲ့တာလေအကြောင်းရှိပါလိမ့်မယ်။ဘုန်းကြီးတို့မြတ်စွာဘုရားနောင်လာနောက်သားတွေညီညီညွတ်ညွတ်နေရဘလို့ကျင့်ရမလဲဆိုတာကျင့်စဉ်လေးတွေပေါ်အောင်မေးတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။တကယ်လို့သာမြတ်စွာဘုရားမမေးခဲ့ဘူးဆိုရင်ဒီကျင့်စဉ်လေးကဘုန်းကြီးတို့စာပေမှာရှိမှာမဟုတ်ပါဘူး။အခုတော့မြတ်စွာဘုရားမေးတော်မူခဲ့လို့ဘုန်းကြီးတို့ယနေ့ကျင့်စဉ်လေးတွေကိုတွေ့ကြုံရတာ။ဒါ ਉਹ ပဲဘုန်းကြီးရဲ့ချစ်ကြည်စွာတူရှင်တွဲနေထိုင်ရေးဆိုတဲ့ခေါင်းစည်းနဲ့ဟောပေးတာ။တကယ်လို့မြတ်စွာဘုရားသာဒီလိုအသေးစိတ်မမေ့ခဲ့ရင်ဒီကျင့်စဉ်တွေကိုဘုန်းကြီးတို့သိခွင့်ရမှာမဟုတ်ဘူးပေါ့အဲ့တော့မြတ်စွာဘုရားအသေးစိတ်မေးတော့အရှင်နုရုဒ္ဓရဲ့အရှင်နန္ဒီယရဲ့အရှင်ကိမိလရဲ့ရဟန္တာရှင်မြတ်သုံးပါပြန်ပြီးတော့လျှောက်တဲ့စကားအံ့ဩစရာကောင်းတဲ့တထက်ထဲတူနေတယ်အရှင်နုရုဒ္ဓလည်းဒီတိုင်းလျှောက်ရှင်နန္ဒီယရှင်ကိမိလလည်းဒီတိုင်းပဲလျှောက်ကြတာပဲအဲ့တော့အဖြေကအတူတူပဲရှင်နုရုဒ္ဓစပြီးတော့လျှောက်တယ်ဘယ်လိုလဲဆိုတော့ဣဒမရှင်ဗန္တိဧဝံဟောတိလာဘဝတ္တမေသူလတံဝတ္တမေယောဟန်ဧဝရူပေဣတပြံမစာရိတတ္တိဝိဟရာမိတိမြတ်စွာဘုရားတပည့်တော်ရဲ့စိတ်နှလုံးသားထဲမှာဒီလိုခံစားရပါတယ်ငါဟာဒီတဲ့အရှင်နန္ဒီယရှင်ကိမိလသတင်းသုံးပုံနှစ်ပါးနဲ့အတူနေခွင့်ရတယ်ဒီလိုအတူနေခွင့်ရတဲ့အတွက်ငါမှာစီဝါချမ်းသာတွေကိုရပါပြီစွာသာသနာတော်ကြီးနဲ့တွေ့ကြုံအားကျိုးနှက်ပါပြီစွာတပည့်တော်ဒီလိုစိတ်ထဲမှာနှလုံးသားထဲမှာခံစားရပါတယ်ဖေဟာတဲ့ကဲကြည့်နော်ရှင်သူတို့သားရဲ့ကျန်တဲ့နှစ်ပါးပေါ်မှာဘလောက်တန်ဖိုးထားလေးစားတယ်ဒီလိုနှစ်ပါးနဲ့နေခွင့်ရတာဒီနှစ်ပါးနဲ့နေခွင့်ရတာငါမစုပ်ကြီးလက်ကြီးတွေဝင်တယ်လို့ခံစားရပါတယ်တပည့်တော်မှာသာသနာတော်ကြီးနဲ့တွေ့ကြုံအားကျိုးနှက်တယ်လို့ခံစားရပါတယ်တဲ့ဒီတော့ရှင်သူတို့သားရှင်နန္ဒီယရှင်ကိမိလာတို့ ਨੇ တူနေခွင့်ရတဲ့အတွက်ဘလောက်ထိဝမ်းသာလဲရှင်နန္ဒီယရှင်ကိမိလာတို့ဘုံမှာဘလောက်ထိတန်ဖိုးထားလေးစားတယ်လဲဒီချက်နဲ့သိတာပါတယ်အဲ့တော့ကျန်တဲ့နှစ်ပါးကလည်းပဲရှောက်တယ်လေရှင်နန္ဒီယလည်းကျန်တဲ့နှစ်ပါးနဲ့နေရတဲ့အတွက်ရှင်ကိမိလာလည်းကျန်တဲ့နှစ်ပါးနဲ့အတူတကွာနေခွင့်ရတဲ့အတွက်စုပ်ကြီးလက်ကြီးဝင်တယ်လို့ခံစားရတဲ့အကြောင်းသာသနာတော်ကြီးနဲ့တွေ့ကြုံအကျိုးလက်တူခံစားရတဲ့အကြောင်းရှောက်တယ်သူတို့သုံးပါးတစ်ပါးနဲ့တစ်ပါးဘလောက်ထိတံပိုးထားလေးစားတယ်လေဒါလေးတွေကဘုန်းကြီးတို့တတိထားဖို့ကောင်းတယ်ဒီတော့မိသားစုတစုငြိမ်းချမ်းမှအဖွဲ့စည်းတစ်ခုငြိမ်းချမ်းမယ်မိသားစုတစုကနေငြိမ်းချမ်းပြီဆိုရင်တနိုင်ငံလုံးငြိမ်းချမ်းသွားနိုင်တယ်တနိုင်ငံလုံးမိသားစုတစုချစ်ခင်စွာနဲ့ရှင်တွဲနေထိုင်နိုင်ပြီဆိုရင်တနိုင်ငံလုံးချစ်ခင်စွာနဲ့ရှင်တွဲနေထိုင်သွားမယ်နိုင်ငံတွေပေါင်းစုထားတဲ့ကဘာကြီးလေးပဲရှင်တွဲပြီးတော့ချစ်ခင်စွာနဲ့အတူရှင်တွဲနေထိုင်သွားနိုင်တယ်။ဒါကြောင့်မိသားစုတစုကစပယ်ရေးကြည့်တာ။ဒါလေးဟာဇနီးတွေကခင်ပွန်တဲ့အပေါ်မှာတန်ဖိုးထားလေးစားရမယ်။ခင်ပွန်တဲ့ဇနီးတွေအပေါ်မှာတန်ဖိုးထားလေးစားရမယ်။မောင်နှမချင်းချင်းတန်ဖိုးထားလေးစားရမယ်။အဲလေးစားလို့ကတော့လူတိုင်းပဲရပါမယ်။လေးစားထိုက်တဲ့ပဝန်းကျင်ဖြစ်အောင်ဖန်တီးဖို့လိုတယ်။ဒါလေးကတော့သိချမှတ်ရမှာ။ကိုယ်ပဝန်းကျင်ကိုနံပါတ်၁ကိုမိသားစုကိုလေးစားတဲ့လေးစားထိုက်တဲ့ပဝန်းကျင်မျိုးဖြစ်အောင်စီယုံနိုင်ရမယ်လေးစားတိုက်တဲ့ပဝန်းကျင်မျိုးဖြစ်အောင်ဖန်တီးပြီးတော့ကိုကိုတိုင်ကဒီပဝန်းကျင်ကိုလေးစားတန်ဖိုးထားရမယ်အဲတယောက်ယောက်ကဖောက်ပြီဆိုရင်တော့ကိုကျင်တရားညံ့တယ်စိတ်တဲ့ညံ့တယ်ဆိုရင်တော့လေးစားလို့ပဲရပါမယ်ဒါကြောင့်မို့ဘုန်းကြီးတို့ဇနီးမောင်နှံချင်းချင်းတူမရင်တူကပြင်ပေးရတူကလည်းလိုက်နာရတယ်ဒါဆိုရင်ပဝန်းကျင်ဟာတန်ဖိုးထားလေးစားစရာကောင်းလာပြီးတော့အဲ့ဒီလိုတပဝန်းကျင်ပေါ်မှာတံပိုးထားလေးစားတတ်တဲ့ပုဂ္ဂိုလ်တွေများလာပြီဆိုရင်ဒါဟာချစ်ခင်စွာနဲ့အတူရှင်တွဲနေထိုင်နိုင်ပါတယ်တဲ့ဒါဆိုကဘာကြီးတီငြိမ်းချမ်းသွားနိုင်တယ်ကဲအလုံးလှုပ်ချီပြီးတော့ဆိုလိုက်ပဝန်းကျင်အားတံပိုးထားလေးစားတရမည်ပဝန်းကျင်အားတံပိုးထားလေးစားတရမည်ဘုန်းကြီးတို့ကလည်းတပည့်တန်ဃာပေါ်မှာတံပိုးထားလေးစားရမယ်တပည့်တန်ဃာလည်းဆရာသမားရဲ့ဂုဏ်ကြီးကိုသိပြီးတော့တံပိုးထားလေးစားရမယ်ဒီလိုလေးစားတတ်အောင်လည်းပဲပဝန်းကျင်ကိုတံပိုးထားလေးစားတတ်လေးစားထိုက်တဲ့ပဝန်းကျင်မျိုးဖြစ်အောင်ပြုပြင်ရမယ်တဲ့ဒါစိတ်တဲ့ပြုပြင်ဖို့လည်းလိုအပ်တယ်ပေါ့ဒါကပထမကျင့်စဉ်ချစ်ခင်စွာတူရှင်တွဲနေထိုင်နိုင်မှုအတွက်ကျင့်စဉ်ပထမတစ်ခုကပဝန်းကျင်ကိုတံပိုးထားလေးစားတဲ့အထင်မသေးရဘူးထင်သေးတဲ့စကားကိုမပြောရဘူးကျေးဇူးရှိတဲ့ပုဂ္ဂိုလ်ဆိုရင်မလေးမစားနဲ့ကြွယ်ရမှာဖြစ်ဖြစ်အထင်သေးတဲ့အကြောင်းလေးပြောတယ်ဆိုရင်ဒါဟာဘယ်တော့မှညီညွတ်မှုရမှာမဟုတ် ချမ်းသာစွာတူဆင်းတွဲဘယ်တော့မှတသက်လုံးနေထိုင်နိုင်မှာမဟုတ်ဘူးဒါလေးကိုသတိထားတယ်ဒါကြောင့်တန်ဖိုးထားလေးစားတတ်တဲ့အကျင့်လေးတွေလုပ်ပေးရတယ်ဒုတိယချက်ကိုဘုန်းကြီးပြောမယ်ပါဠိတော်ထဲမှာတော့တတိယအနေနဲ့ပြတယ်ဘုန်းကြီးကဒုတိယအနေနဲ့ပြောမယ်ဘာဆက်လျှောက်လဲဆိုတော့ရှင်သူတို့တာကတတမချံပန္တိဧဝံဟောတိတတမချံပန္တိဧဝံဟောတိယန္နုနဟံတကံစိတ်တံနေခိပိတ်တဝါဤမေတံဤဝါအာတမန္တာနံစိတ်တတဝတိနာဝတ္တိယံတိသောကောပန္တိတကံစိတ်တံနေခိပိတ်တဝါဤမေတံဤဝါအာတမန္တာနံစိတ်တတဝတိနာဝတ္တာမိနာနာဤကောနောပန္တိကာယဧကင်္စာပနမင်းကြီးစိတ်တံတိဒိဗေယပါလဲဆိုတော့မြတ်စွာဘုရားတဲ့တပည့်တော်စိတ်နှလုံးသားထဲမှာဒီလိုစဉ်းစားမိပါတယ်ငါလေးတဲ့ငါရဲ့လူရင်းစန္ဒငါရဲ့အတ္တကိုရှည်တမ်းမတင်မဲနဲ့ခဏဖယ်ထားပြီးတော့ဟောဒီအရှင်မြတ်နှစ်ပါးဘာလုပ်ခြင်းသလဲဘာပြောခြင်းသလဲဘာဆောင်ရွက်ခြင်းသလဲသူတို့စန္ဒကိုသိအောင်လုပ်ပါမယ်သိလို့ရှိရင်သူတို့ရဲ့စန္ဒကမှန်ကန်တဲ့ကျိုးရှိတယ်ဆိုရင်တပည့်တော်ရဲ့အတ္တစန္ဒကိုဖယ်ရှားပြီးသူတို့ရဲ့လူစန္ဒကိုဦးစားပေးပြီးတော့တပည့်တော်ဆောင်ရွက်မှာပါတဲ့ဒီလိုစဉ်းစားပြီးတော့ဒီလိုကြင့်ပါလေဒီတော့ရှင်အနုရုဒ္ဓကလျှောက်ထားသလိုရှင်ဏ္ဍိယရှင်ကိမိလာလည်းဒီလိုပဲကိုယ့်ရဲ့အတ္တဆန္ဒကိုရှည်တမ်းမတင်ပါဘူးအာလုံတိုင်းမင်းဆွေနှွေညီနိုင်မယ်ပေါ်လာတဲ့အဖြစ်ဟာရလက်ဟာဘုန်းကြီးတို့မှန်ကန်တဲ့အကျိုးရှိတယ်ဆိုရင်ဘသူပြောတာစကားပဲဖြစ်ဖြစ်ကိုယ့်ဆန္ဒကိုယ့်အတ္တငါတိငါတက်ဒါတွေကိုဖယ်ရှားပြီးတော့မှန်ကန်တဲ့အကျိုးရှိတယ်ရလက်ရှိတဲ့အဆုံးဖြတ်ကိုပဲဒီပြောတို့လိုက်နာကျင့်သုံးမယ်ဆိုတဲ့စိတ်နဲ့နေပြီးတော့လက်တွေ့လည်းကျင့်သုံးပါတယ်ဖရာတဲ့တပည့်တော်တို့သုံးပါးဟာခန္ဓာကိုယ်ကတာကွဲနေတာပါစိတ်ကတစိတ်သေးပါဖရာလို့ပြောတယ်ဒါကဒုတိယကျင့်စဉ်လေးဆိုကြည့်လိုက်မိမိလိုအင်ရှည်ရန်တဲ့အစဉ်ပေရမည်မိမိလိုအင်ရှည်ရန်တဲ့အစင်ပေရမည်ကိုယ့်ရဲ့အတ္တကိုယ့်ရဲ့ဆန္ဒကိုရှည်တန်းတင်မှုကိုပယ်ပါတဲ့ပယ်လို့ရှိရင်ပယ်ပြီးတော့ဆွေနှွေးတိုင်မြင်လိုက်ဆွေနှွေးတိုင်မြင်လိုက်တဲ့အခါမှာအဖြေကရလာတဲ့အဖြေကမှန်ကန်တဲ့ကြိုးရှိတယ်ဆိုလို့ရှိရင်ကိုယ့်ရဲ့လက်အောင်ငယ်သားစကားဒါလိုက်နာကျင့်သုံးရမှာပဲကိုယ့်ရဲ့ဝန်ထမ်းပြောတဲ့စကားလိုက်နာကျင့်သုံးရမှာသာသမီပြောတဲ့စကားလိုက်နာကျင့်သုံးရမှာဘသူပြောတဲ့စကားဖြစ်ဖြစ်လိုက်နာကျင့်သုံးပါတဲ့ဒါဘုန်းကြီးတို့ဒုတိယအတူရှင်တွဲပြီးတော့ချစ်ခင်စွာနဲ့နေထိုင်နိုင်မှုကျင့်စဉ်တစ်ခုပါဒါလေးကလည်းလိုအပ်တယ်ပုထုဇဉ်အများစုကငါတိငါတက်ငါပြောတာနားထောင်ငါဆိုတာလေးရဲ့ရှည်တန်းတင်တော့ပြဿနာတွေတက်ပြီးတော့လူမျိုးတွေလည်းပဲငါလူမျိုးငါတိုင်ရင်သားဒါမျိုးတွေဆွဲရှိနေတယ်များတော့နိုင်ငံလည်းပဲပဲတော့မှချစ်ခင်စွာနဲ့ရှင်တွဲနေထိုင်နိုင်မှုမလွယ်ပါဘူးတဘာသာနဲ့တဘာသာနဲ့ငါဘာသာမှအမှန်ဒီစိတ်တွေစွဲနေတယ်များတော့ဘယ်တော့မှအတူရှင်တွဲနေထိုင်နိုင်မှုမလွယ်ပါဘူးမုံနှမာတွေထဲမှာလည်းပဲငါတိငါတက်ဒီလိုစိတ်တွေရှိနေရင်တော့ဘယ်တော့မှအတူရှင်တွဲနေထိုင်နိုင်မှုမလွယ်ပါဘူးဒါကြောင့်မို့ဒုတိယကိုယ့်ရဲ့အတ္တဆန္ဒကိုပယ်ရှားပြီးတော့တိုင်းမင်းဆွေးနွေးဖြေရှားပါရလာတဲ့ဖြေရမှန်ကန်တဲ့ကြိုးရှိတယ်ဆိုရင်ဘသူပြောတဲ့စကားပဲဖြစ်ဖြစ်လိုက်နာကျင့်သုံးပါဒီအလေးလေးရှိလာလို့ရှိရင်ဒီစိတ်တလေးရှိလာလို့ရှိရင်ဘုန်းကြီးတို့နှစ်ခုတစိတ်ဆိုသလိုအားလုံးကတစိတ်သေးဖြစ်သွားပါလိမ့်ခန္ဓာကိုယ်တွေကတော့ကွဲနေတာပါဒုတိယကျင့်စဉ်လေးကိုရှင်သူလို့တာကလျှောက်တယ်ကျန်တဲ့ယန္တာနှစ်ပါးလည်းပဲလျှောက်တော့အားလုံးအဖြေကအတူတူပဲနောက်တစ်ခါတတိယကျင့်စဉ်ကဘာလဲဆိုတော့တတမရှံပန္တိဣမေတုအာယတမန္တိတုမစ်တံကာယကမ္မံပိစုပတ္တိတံအဝိစေဝရဝောစမစ်တံဝစီကမ္မံမစ်တံမနောကမ္မံပိစုပတ္တိတံအဝိစေဝရဝောစအဲ့တော့အရာရာမှာတဲ့မေတ္တာတရားလက်ကင်ထားပါဒါကိုပြောတာစိတ်နဲ့ကြံစည်တယ်ပါးစပ်နဲ့ပြောဆိုတယ်ခန္ဓာကိုယ်နဲ့ပြုလုပ်တယ်မေတ္တာရှိထားပြီးတော့လုပ်ပါတချို့ကပါးစပ်ကတော့ကောင်းလိုက်တာတကယ်မေတ္တာတရားမပိုင်ဒါလည်းလက္ခဏာပဲမေတ္တာဆိုတာဘာလဲအကျိုးလိုလားတဲ့သဘောလေးကိုမေတ္တာလို့ခေါ်တယ်တကယ်လို့ကိုယ်လက်အောင်ငယ်သားတယောက်မှားနေတယ်သာသမီတယောက်မှားနေတယ်ဇနီးတွေမှားနေတယ်ခင်မွန်းတွေမှားနေတယ်လူကြားထဲမှာငါပြောလိုက်လို့ရှိရင်အရှက်ခွဲတလူမြန်ဖြစ်နေမလားသူသိခံမြန်ကြသွားမလားဒီလိုထိန်လိုက်တာဒီလိုထိန်လိုက်တာဒီပင်သူကောင်းကျိုးလိုလားတဲ့သဘောဖြစ်တဲ့အတွက်မေတ္တာလို့ခေါ်ရတယ် ီတော့ क्वे ရမှာခေါ်ပြီးတော့ဒါလေးကတော့မှားနေပါတယ်ဒါလေးပြင်ပေးပါဦးသူ့ကိုလမ်းမှန်ရောက်ပါစေလမ်းမှားနေပြီးတော့ဆက်မလျှောက်ပါစေနဲ့လမ်းမှန်ရောက်ပြီးတော့သူတော်ကောင်းဖြစ်ပါစေဒီလိုစိတ်လေးနဲ့ပြင်ခိုင်းတယ်ဒါမေတ္တာတရားခေါ်တယ်အကျိုးလိုလားတဲ့စိတ်လို့ခေါ်တယ်အဲ့ဒီလိုမေတ္တာတရားကိုအရာရာမှာလက်ကင်ထားလို့ရှိရင်လည်းပဲချစ်ခင်စွာနဲ့ရှင်တွဲနေထိုင်နိုင်ပါတယ်တဲ့ကဲဆိုလိုက်မေတ္တာရှိတာကံသုံးပါဖြစ်ပွားစေရမည်မေတ္တာရှိတာကံသုံးပါဖြစ်ပွားစေရမည်ဒါပါလဲဆိုတော့ရဟန္တာရှင်မြတ်ကြီးတွေလျှောက်ထားခဲ့တဲ့ချစ်ကြည်စွာနဲ့အတူရှင်တွဲနေထိုင်ရေးကျင့်စဉ်လို့ဒီလိုစာပေရခေါ်လို့ရတယ်။အဲ့တော့ဒီရဟန္တာရှင်မြတ်ကြီးတွေကဒီလိုကျင့်သုံးခဲ့တာမြတ်စွာဘုရားကဘယ်လိုလဲဆိုတော့ဧဝံကောမယံဗန္တိတမ္ပကတံမောရမနာအဝိဝရမနာခိရောတကိဗုဒ္ဓအညမညာပိယစကွေတမ္ပတန္တဝိဟရာမာတိတပိတော်တို့မြတ်စွာဘုရားတပိတော်တို့သုံးပါးဟာဒီလိုညီညီညွတ်ညွတ်နေကြပါတယ်ဒီလိုရေနဲ့နှိုးရေရောလိုက်သလိုတသားတည်းဖြစ်အောင်နေကြပါတယ်အချင်းချင်းပေါ်မှာအကျိုးလိုလားတဲ့မျက်စိချစ်ခင်ပွဲမျက်စိနဲ့ကြည့်ပြီးတော့ချမ်းချမ်းသာသာအတူရှင်တွဲနေထိုင်နိုင်ကြပါတယ်ဖရာလို့သုံးပါလုံးဝလျှောက်တော့တာရုတာရုနုရုဒ္ဓာဆိုပြီးမြတ်စွာဘုရားကတာရုသုံးချိန်ခေါ်တော်မူခဲ့ပါတယ်အဲ့တော့မြတ်စွာဘုရားအတည်ပြုခဲ့တာမြတ်စွာဘုရားကသင်တို့ရဲ့ကျင့်စဉ်ကဘာလေးတော့လိုနေတယ်မမိန်ခဲ့ပါဘူးတင်တို့ရဲ့ကျင့်စဉ်မှာဘာတော့ပိုနေတယ်မမိန်ခဲ့ပါဘူးဒီတော့မြတ်စွာဘုရားနှစ်သက်တော်မူတဲ့မြတ်စွာဘုရားရဲ့ဆန္ဒတော်နဲ့တထက်တည်းဖြစ်တဲ့ကျင့်စဉ်လို့ဒီလိုပြောလို့ရရဟန္တာရှင်မြတ်ကြီး၃ပါးကိုယ်တိုင်ကျင့်သုံးပြီးမြတ်စွာဘုရားကအတည်ပြုတော်မူခဲ့တဲ့ကျင့်စဉ်လို့ဒီလိုပြောလို့ရရတယ်ပေါ့ကဲဒါလေးကိုအလုံးပြန်ဆိုရအောင်လိုက်ဆိုလိုက်ပဝန်းကျင်အားတံဘုထာလေးစားတရမီမိမိလိုရင်ရှေရန်တင်အစဉ်ပေရမည်မေတ္တာရှိထားကံသုံးပါဖြစ်ပွားစေရမည်ကျင့်စဉ်သုံးဝလိုက်နာကမြတ်တာချစ်ကြည်မည်ကျင့်စဉ်သုံးဝလိုက်နာကမြတ်တာချစ်ကြည်မီရှင်နုရုဒ္ဓာလျှောက်ထားပါသုံးဖြာညီညွတ်ကြောင်းစွမ်းဤရှင်နန္ဒီယာလျှောက်ထားပါသုံးဖြာညီညွတ်ကြောင်းစွမ်းဤရှင်ကိမိလာလျှောက်ထားပါသုံးဖြာညီညွတ်ကြောင်းစွမ်းဤဗုဒ္ဓမြတ်စွာခွင့်ပြုပါသုံးဖြာညီညွတ်ကြောင်းစွမ်းဤအဲ့တော့ဒီညီညွတ်ကြောင်းစွမ်းဤသုံးပါးကိုကျင့်သုံးမယ်ဆိုလို့ရှိရင်ဘုန်းကြီးတို့မိသားစုချင်းချင်းချစ်ကြည်စွာနဲ့အတူရှင်တွဲနေထိုင်ပြီးပါရမီတွေဖြည့်နိုင်ပါတယ်နောက်ပြီးတော့မြန်မာနိုင်ငံမှာနေထိုင်တဲ့ဘာသာချင်းချင်းသူ့ဘာသာကောင်းတယ်ငါဘာသာကောင်းတယ်ဒါမျိုးတွေနဲ့သူ့ဘာသာကိုနှိမ့်ချကိုယ့်ဘာသာကိုမြင့်တင်ဒီလိုနဲ့ဆိုရင်တော့ပဝန်းကျင်ပေါ်မှာတဘာသာနဲ့တဘာသာပေါ်မှာတန်ဖိုးထားမလေးစားတတ်ရင်တော့ချစ်ကြည်စွာနဲ့တူရှင်တွဲနေထိုင်နိုင်မှုမလွယ်ပါဘူးဘုန်းကြီးတို့ပြဿနာအာလုံဖြစ်လာပြီဆိုရင်ဘာလလို့ခေါ်တဲ့အသိဉာဏ်နေပါတဲ့ပုဂ္ဂိုလ်ကြောင့်ဖြစ်ရတာပါဘာလာဆိုတဲ့တိညာနေပါတဲ့ပုဂ္ဂိုလ်ဟာဗုဒ္ဓဘာသာဝင်ထဲမှာလည်းရှိနိုင်တယ်လို့အခြားဘာသာဝင်တွေထဲမှာလည်းရှိနိုင်ပါတယ်။အဲများတာနေတာတော့ကြွားခြင်းကြွားမှာပေါ့။အဲ့တော့ဘာပြဿနာပဲဖြစ်ဖြစ်စုပ္ပမှုတွေဖြစ်တဲ့အဓိကရုံးတွေဖြစ်တဲ့ဘာလာလို့ခေါ်တဲ့ဘုန်းကြီးတို့အတိညာအားနေတဲ့ပုဂ္ဂိုလ်ကြောင့်ဖြစ်ရတာ။ဒီပုဂ္ဂိုလ်တော့ဘုန်းကြီးတို့ကဝိုင်းပြီးတော့ရှုံချရမယ်။ဝိုင်းပြီးတော့တနေတဲ့မြကောင်းအောင်လုပ်နိုင်အောင်လုပ်မလုပ်နိုင်ရင်ဒီပုဂ္ဂိုလ်ကိုကျင်ရမယ်။ဒီပုဂ္ဂိုလ်နဲ့မပေါင်းမဲနေရမယ်။အဲဘာသာတရားကိုအောက်ကိုကိုွယ်ကြတဲ့ပုဂ္ဂိုလ်အပေါင်းကိုတော့သွားပြီးတော့စောကားတဲ့သဘောနှိမ်ချတဲ့သဘောပြောပဲဆိုရင်တော့ချစ်ကြည်စွာနဲ့အတူရှင်တွဲနေထိုင်ရည်လို့ပြောပြီးမဲ့လို့ဘယ်တော့မှနေနိုင်မှာမဟုတ်ပါဘူး ဒါကြောင့်ဗုဒ္ဓဘာသာဝင်တွေကတဉ္ဉဏ်နဲ့ပါတဲ့ဘာလရှိရင်ဒီဘာလကိုတတ်နိုင်တယ်ညစီယုံရမယ်ပညာရှိဖြစ်အောင်လုပ်ပေးရမယ်မရဘူးဆိုရင်ဒီပုဂ္ဂိုလ်ကိုမိမိတို့ကမပေါင်းသင်းရုပ်ပဲရှိတယ်အခြားဘာသာဝင်တွေထဲမှာလည်းဘာလအသိဉာဏ်အားနည်းတဲ့ပုဂ္ဂိုလ်တွေရှိနေဒီပုဂ္ဂိုလ်ကိုရှုံချရမယ်ဒီပုဂ္ဂိုလ်ကိုတတ်နိုင်တယ်ညကျင့်ဖယ်ရမယ်စီယုံလို့မရရင်ကျင့်ဖယ်ရမယ်ဒါမှဘုန်းကြီးတို့ဘာသာပေါင်းစုံရှင်တွဲနေထိုင်ရေးဆိုတာဖြစ်နိုင်ပါတယ်နိုင်ငံတော်မှာလည်းပဲတိုင်းရင်းသားမျိုးစုံရှိတယ်တိုင်းရင်းသားတွေကိုနှိမ်ချတဲ့ဇာတ်ကားတွေသွားပြောရင်ဘယ်တော့မှညီညွတ်မှာမဟုတ်ပါဘူးတူရှင်တွဲနေထိုင်လို့ရမှာမဟုတ်ပါဘူးတိုင်းရင်းသားတွေရဲ့မကောင်းတဲ့လူတစုဘာလလို့ခေါ်တဲ့တည်ငြိမ်အားနည်းတဲ့ပုဂ္ဂိုလ်ရှိရင်တော့သူကိုရှုံချရမယ်ကိုယ့်လူမျိုးတွေမှာလည်းဒီပုဂ္ဂိုလ်ရှိရင်ဒီပုဂ္ဂိုလ်ကိုတန်တဲ့နေမြတ်စီယုံပြီးတော့ကောင်းအောင်ပြုပြင်ပေးရမယ်မရရင်သူ့ကိုရှောင်ကျင်ရမယ်ဒီလိုကျင့်သုံးမှသာဒီကျင့်စဉ်သုံးမှနဲ့ညီကျင့်သုံးပြီဆိုရင်ဘုန်းကြီးတို့မိသားစုတစုဘာသာပေါင်းစုံနိုင်ငံတွေမှာရှိတဲ့တိုင်းရင်းသားတွေအလုံးဒီနိုင်ငံတွေစုစည်းကြတဲ့ကဘာကြီးကငြိမ်းချမ်းပြီးတော့ချစ်ခင်စွာနဲ့အတူရှင်တွဲနေထိုင်နိုင်မယ်ဆိုတာဘုန်းကြီးတို့ဖျားရှင်ရဲ့ဒီတေသနာတော်တွေရဒီလိုပဲသုံးသပ်လို့ရပါတယ်အဲ့တော့အနောက်နိုင်ငံတွေဒီအမေရိကန်နိုင်ငံတို့လူအခွင့်အရေးဒီမိုကရေစီအခွင့်အရေးဆိုတာတွေကဖျားရှင်စားတဲ့သူတော်ကောင်းတွေကလွန်ခဲ့တဲ့နှစ်ပေါင်း2005 600နေပါကလေးကျင့်သုံးခဲ့ကြတာတချို့ပုံကိုယ်တွေကဒါတွေကနောက်နိုင်ငံကလာတယ်အမေရိကကလာတယ်နဲ့ဒီလိုထင်တာတကယ်တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ရဲ့ပင်ရင်းကျင့်စဉ်တွေပါဆိုတာသိစေခြင်းတဲ့အတွက်မစ္စည်းမနိကေဝိနည်းပါဠိတော်ကနေဘုန်းကြီးကထုံနှုတ်ပြီးတော့ယနေ့ဟောပေးခြင်းဖြစ်တယ်ပေါ့နောက်ဆုံးမနေ့ကဘုဇုတ်အောင်ဆန်းရဲ့မွေးနေ့ဖြစ်တော့ဘုဇုတ်အောင်ဆန်းရဲ့အကြောင်းလေးနည်းနည်းလေးပြောလိုက်ပါမယ်မနေ့ကဖေဖော်ဝါရီ23ရက်ကဘုဇုတ်မွေးနေ့ဆိုတော့ဘုဇုတ်ဘလောက်ထိဒီကျင့်စဉ်သုံးပါးနဲ့အညီကျင့်သုံးသွားခဲ့တယ်အရေးမြတ်လေးဘုန်းကြီးပြောပြပေးဦးမယ်။ဘုန်းကြီးတို့လွန်ခဲ့တဲ့3-4နှစ်ကမော်နီတာသတင်းကြားရနေထဲမှာဖတ်လိုက်ရတဲ့ဆောင်းပါးတစ်ပုဒ်ရှိတယ်ပေါ့။စာရေးဆရာကဦးမြင့်ဝေမော်ကျွန်းနဲ့သူကဘုဇုတ်အောင်ဆန်းရဲ့စာလေးကိုသုံးသပ်ထားတာ။ဘုန်းကြီးကအဲ့ဒီဆောင်းပါးလေးကိုဒီကျင့်စဉ်သုံးပါးနဲ့ညှိပြမယ်ပေါ့။အဲ့တော့ဘုဇုတ်အောင်ဆန်းပေးခဲ့တဲ့ဇနီးတဲ့ဒေါခင်ကြည်ထံကိုပေးခဲ့တဲ့စာလေးဟာစလုံးရည်မှာအက္ခရာ73လုံးပဲပါတယ်တူတူလေးဒါပေမဲ့လို့ဘုန်းကြီးတို့ယနေ့မြန်မာစာပေလောကမှာတမိုင်းတွင်တဲ့ဂန္ဓဝင်စာပေလေးဖြစ်နေခဲ့တယ်ဘိုလ်ချုပ်ရဲ့စိတ်ထဲဟာလည်းဘလို့လဲဆိုတာသိတာတယ်စာရေးဆရာဒီစာနဲ့ပတ်သက်ပြီးတော့ဘလို့ကောက်ချက်ချထားလဲဆိုတော့လူတယောက်ရဲ့ပြောတဲ့စကားလူတယောက်ရဲ့ရေးသားတဲ့စာဖတ်ကြည့်လိုက်ရင်လူတယောက်ပြောတဲ့စကားကိုနားထောင်ကြည့်ရင်တဲ့ဒီလူဟာဘလို့စိတ်နေစိတ်ထားရှိတယ်ဆိုတာအများအပြားသိနိုင်ပါတယ်တဲ့လူတယောက်ရဲ့စကားကိုနားထောင်ကြည့်လိုက်ဒီပုဂ္ဂိုလ်ဟာဘလို့စိုက်ရှိတယ်လေတော်တော်တန်တန်သိနိုင်တယ်လူတယောက်ရေးတဲ့စာကိုဖတ်ကြည့်လိုက်ရင်လေသူ့ရဲ့စိတ်နေစိတ်ထားဘလို့သဘောရှိတယ်လေဒါလေးကိုလည်းသိနိုင်ပါတယ်တဲ့ဒီလိုလေးရေးထားတယ်ပေါ့နောက်ပြီးတော့ဘိုလ်ချုပ်ရဲ့စာလေးကိုသူထုတ်ပြပြီးတော့ဘိုလ်ချုပ်အောင်ဆန်းရဲ့စိတ်ကိုသူတရုပ်ခွဲထားတယ်ဘလို့လဲဆိုတော့ဘိုလ်ချုပ်ရဲ့စာလေးကဘုရုပ်ကတနေ့မှာစာတို့လေးရေးခိုင်းပြီးတော့ဇနီးတဲ့တန်လွတ်လိုက်ပေးလိုက်တဲ့စာလေးပေးခိုင်းလိုက်တဲ့စာလေးစာဘယ်လိုလဲဆိုတော့အက္ခရာ73လုံးပဲရှိတယ်။ကြီးတဲ့ပဲပြုံးတဲ့နံပြားရရင်စားခြင်းလေအောက်ကအောင်ဆန်းဆိုလက်မှတ်ထိုးတာ။အဲ့တော့ဘုန်းကြီးတို့ဒီမှာကြည့်လိုက်ကြီးလို့ခေါ်တဲ့ဒီစကလုံးလေးဟာဇနီးတဲ့တယောက်ပေါ်မှာဘုရုပ်အောင်ဆန်းဘလောက်ထိတန်ဖိုးထားလေးစားတယ်လေ။ငါဘုရုပ်ပဲငါတိုင်ပြီးကောင်းဆောင်ပဲမာမနာတွေမရှိဘူး။အဲ့တော့လူသားတယောက်ပေါ်မှာဘုဇုတ်အောင်ဆန်းဟာတန်ဖိုးထားလေးစားတယ်ဆိုတာဒါပေါ်လွင်သွားပါတယ်ဒါကြောင့်ဘုန်းကြီးတို့ခုနကျင့်စဉ်တွေကပဝန်းကျင်ကိုတန်ဖိုးထားလေးစားတဲ့ရင်ချစ်ကြည်စွာနဲ့အတူရှင်တွဲနေထိုင်နိုင်တယ်ဆိုတော့ဘုဇုတ်အောင်ဆန်းရဲ့သူ့ဇနီးပေါ်မှာခေါ်တဲ့နာမည်ကမေတ္တာတရားတွေပါတယ်လေးစားတန်ဖိုးထားမှုတွေပါတယ်ဆိုတာဒါစာရေးဆရာသုံးသပ်ပြထားတယ်နောက်တစ်ခါဘာလဲဆိုတော့ဘုဇုတ်အောင်ဆန်းစားကျင်တာဘာလဲဆိုတော့ပဲပြုံးတဲ့နံပြားပဲပြုံးတဲ့နံပြားဆိုတာကညံမရိုးရာအစာတော်ရုံမျိုးရောဘယ်နေရာမစိုးဝယ်လို့ရတဲ့အစာအစာဒီတော့ဘိုလ်ချုပ်အောင်ဆန်းဟာဝင်ကြွားခြင်းမရှိဘူးကြွားဝါလိုတဲ့စိတ်မရှိဘူးနိုင်ငံခြားပြည်မှာစားကျင်တာတံပိုးကြီးတန်းမှာစားကျင်တာဒီလိုမဟုတ်ဘူးနောက်ပြီးတော့ချိုးချံချွေတာတဲ့သဘောလည်းပါတယ်ကိုယ့်ရဲ့ဇနီးငွေပြည့်စုံမပြည့်စုံသူမသိဘူးဒီတော့တံပိုးကြီးမားတာတွေပါလို့ရှိရင်ဝေကုန်ကြေးကြများနေတယ်ဇနီးတွေပေါ်မှာညာတာတဲ့သဘောမိသားစုရဲ့ငွေကြေးကိုချွေတာတဲ့သဘောနဲ့ပဲပြုံးတဲ့နံပြားကိုရွေးချယ်တယ်ဆိုတော့ဘိုလ်ချုပ်အောင်ဆန်းရဲ့ငဲညာတဲ့စိတ်ဝင်ကြွားမှုမရှိဝါကြွားမှုမရှိဒီလိုစိတ်တွေရလဲပဲဒီစာလေးမှာပေါ်လွင်နေပါတယ်ဒါကြောင့်ပဲပြုံးတဲ့နံပြားစားကျင်တဲ့ဘိုလ်ချုပ်ဟာ ဝင်ကြွားတာမော်ကြွားတာကြွားဝါတာဒီစိတ်လုံးဝမရှိဘူးမိသားစုအတွက်နိုင်ငံအတွက်ချိုးချံချွေတာလိုတဲ့စိတ်တွေပြေဝနေတယ်တန်တုတ်တိရှိတာလေးနဲ့ရောင်ရဲမယ်ဆိုတဲ့စိတ်ဟာပေါ်လွင်ပါတယ်တာပါလဲဇနီးတွေပေါ်မှာညာတာတာမိသားစုပေါ်မှာညာတာတာမေတ္တာတရားပဲအဲ့တော့မေတ္တာတရားရှိတယ်မိသားစုပေါ်မှာတန်ဖိုးထားလေးစားတယ်နောက်တစ်ချက်ကဘာလဲဆိုတော့ရရင်စားခြင်းလေဒီစာလေးကိုသူကကောက်ချက်ချပြတယ်ရရင်ဆိုတာဘာလဲဆိုတော့ရရင်စားခြင်းလေမရနဲ့ကိစ္စမရှိပါဘူးအရှင်ပြင်းရင်တော့လုတ်ပေးပါအရှင်မပြင်းရင်မလုတ်ပါနဲ့ကိစ္စမရှိပါဘူးဒီဒိဗေတွေပါနေတဲ့အတွက်အဲ့တော့ဘုကျုံအောင်ဆန်းငါစားခြင်းနဲ့ခုလုတ်ပေးအတ္တမာနတွေဘလောက်ကင်းစင်တယ်လဲအတ္တမာနတွေကင်းစင်ပြီးတော့ကိုဇနီးတွေပေါ်မှာဘလောက်ထိတန်ဖိုးထားလေးစားတယ်လဲပဲပြုတ်နဲ့နံပြားတောင်မှရရင်စားကျင်ပါတယ်ဆိုတော့မရလည်းပဲအဆင်မပြေလည်းလုံမပေးပါနဲ့ကိစ္စမရှိပါဘူးတဲ့ဒီစိတ်ထားလေးတွေကဘလောက်တိပေါ်လွင်တယ်လေအဲ့တော့ဘုကျုံအောင်ဆန်းဟာပဝန်းကျင်ပေါ်တန်ဖိုးထားလေးစားမှုမိသားစုပေါ်ဇနီးပေါ်ဘလောက်တန်ဖိုးထားလေးစားလဲနောက်ပြီးတော့မိမိရဲ့အတ္တဆန္ဒကိုပယ်နိုင်ရမယ်ရှေ့တန်းမတင်ရဘူးဆိုတော့ဘုကျုံဟာပဲပြုတ်နဲ့နံပြားလေးစားကျင်တာတောင်မှရရင်စားကျင်ပါတယ်မရရင်ကိစ္စမရှိပါဘူးဆိုတော့ဘုကျုံဟာသူ့ရဲ့အတ္တဆန္ဒဘလောက်ထိရှည်တမ်းမတင်ပဲနဲ့မေတ္တာတရားတွေပြေဝနေသလဲဆိုတာဒါလေးကိုစာရေးဆရာရေးခဲ့တာလေးဘုန်းကြီးအမှတ်ရလို့မနေ့ကဘုကျုံမွေနေ့မှာဒီနေ့တရားဟောတဲ့အတွက်ဖះရှင်ဟောကြားတော်မူခဲ့တဲ့တည်ပြုခဲ့တဲ့ကျင့်စဉ်ရဟန္တာရှင်မြတ်ကြီးတွေကိုယ်တိုင်ကျင့်သုံးခဲ့တဲ့ကျင့်စဉ်ရှင်သူတို့သားတို့ရှင်နန္ဒီယတို့ရှင်ကိမိလာတို့ကျင့်ခဲ့တဲ့ကျင့်စဉ်ကိုဘုန်းကြီးတို့မြန်မာနိုင်ငံသားမကကဘာကလေးစားရတဲ့ဘုကျုံအောင်ဆန်းသူများတွေကခက်ထန်တယ်ကြမ်းတယ်ခက်တီတီပဲမှန်တာထင်ပြောတယ်ပူတော်တယ်မျက်နှာကမုံတီတီနဲ့လို့ဒီလိုပြောတဲ့ဘုကျောအောင်ဆန်းဒီဘုကျောအောင်ဆန်းကဖះရှင်ရဟန္တာရှင်မြတ်ကြီးတွေအတိမတ်ပြုခဲ့တဲ့ကျင့်ခဲ့တဲ့ဒီကျင့်စဉ်ကိုဘလောက်ထိကျင့်သုံးခဲ့တယ်မိသားစုပေါ်မှာကျင့်သုံးတယ်ဆိုတော့အာလုံးနိုင်ငံပေါ်မှာလည်းပဲကျင့်သုံးလိမ့်မယ်လို့မှန်းဆပြီးတော့ကြည့်လို့ရပါတယ်တဏှာကောင်းရင်ကျန်တဲ့တဏှာလည်းကောင်းတတ်တာသဘောသဘာဝတမ္မတာပဲဒါကြောင့်လည်းပဲဘုကျုံအောင်ဆန်းဆိုပြီးတော့ဘုန်းကြီးတို့ယနေ့ချိန်ထိနောင်ဘယ်သောချိန်ကာလတိုင်အောင်နာမည်တွေကဂုံတရင်တွေကပွင့်နေမယ်ဆိုတာမသိဘူးဒါကြောင့်ဒီလောက်ဂုံကြီးခဲ့တာဒီလိုကျင့်စဉ်နေတဲ့ပြည်စုံနေဆိုတာလေးကိုသိစေခြင်းလို့ဘုန်းကြီးကဒါလေးကိုပြောပြခြင်းဖြစ်ပါတယ်ဒါလို့ဆိုလို့ရှိရင်ချစ်ကြည်စွာအတူရှင်တွဲနေထိုင်နိုင်ရေးဆိုတဲ့တရားပြည်စုံသွားပါပြီဒါကြောင့်ဒီတရားတော်ကိုနာယူပြီးတော့ဝေတိသုံးလက်မိသားစုနဲ့တကဝဓမ္မမိတ်ဆွေများဒီကျင့်စဉ်များကိုကိုယ်တိုင်ကျင့်သုံးနိုင်ကြပါစေကိုယ်တိုင်ကျင့်သုံးပြီးတော့ကိုယ့်ရဲ့မျိုးဆက်တူတူမသာသမီတပည့်တပန်းတွေကိုလည်းပဲလက်ဆင့်ကမ်းအမွေပေးနိုင်ကြပါစေဒီကျင့်စဉ်သုံးရက်ကိုကျင့်သုံးပြီးချစ်ခင်စွာတူရှင်တွဲနေထိုင်နိုင်ကြကပါရမီတွေတဖြည်းဖြည်းရင့်တန်ပြေဝပြီးမညံပူညံဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုယ်စီကိုယ်ငါတင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း